Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဩဂတ်လ16ရက်နေ့တောက်ချာညာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ဒါ3258အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတချိန်လေးထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမြန်ပါ
။မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေမှာတော့ထိုင်းဝန်ကြီးချူဟောင်သက်ဆင်ရှင်အဝတ်ရဲ့သမီးပေထွန်တန်ရှင်အဝတ်ကထိုင်းနိုင်ငံဝန်ကြီးချုပ်သစ်ဖြစ်လာပါတယ်။အမေရိကန်ဆိုရတာဝန်ရှိသူတွေနဲ့ NUG မြူသားညီညီအစိုးရယာယီသမရဒူဝါလာရှိလာတိုင်းသားဖွဲ့တချို့ခေါင်းဆောင်တွေအပါအဝင်မြန်မာနိုင်ငံအပြောင်းလဲကြိုးပမ်းသူတွေအွန်လိုင်းကနေဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုတရုတ်ကထောက်ခံပံ့ပိုးမဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
โอเคပါမမသည်အောင်ဒီသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာနိုင်ငံမှာလူဒန်းစားအလွှာစုံကိုထိခိုက်နေတဲ့73စီရှားပါမှုကြီးကရကိုကျောင်းသူမိခင်တူက
သမီးတို့အကြောင်းမှာအခုဆိုရင်တချို့အကြောင်းကားတွေကခဏနာထားတယ်စီအခက်ခဲကတော်တော်ဖြစ်တယ်ဆိုတော့လေညာအိတ်ပြီးဆောင်းလာတာရှိရဲ့ပြီးတော့မနှက်ပုတ်ပြီးတော့ပြန်မကြိုနိုင်တာတွေရှိရဲ့
နောက်ကချင်ဘက်မှာတော့ဖားကဲလုံချုံရဲ့တက်စကန်နှစ်ခုလုံးကို KIA ကချင်တပ်ကတင်ယူလိုက်ပါပြီ။နောက်ရခိုင်တရင်တော့ကိုမြဟိန်ထွန်းကတော့အကျန်းဖက်ပုံမာတွေနဲ့ခုံရုံတင်ခံလိုက်ရပါတယ်။အခုလိုတရင်လွှာတွေအပြီးမှာတော့တောက်ချာညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုမမြသစင်အောင်နဲ့ပဲပြောပြပေးပါမယ်ခင်ဗျ။
ထိုင်းဝန်ကြီးချုပ်ဟောင်သက်ဆင်ရှင်အဝတ်ရဲ့သမီးပေထွန်တန်ရှင်အဝတ်ကိုဝန်ကြီးချုပ်အဖြစ်ထိုင်းလွှတ်တော်ကဒီကနေ့မှရွေးချယ်တင်မြှောက်ပါတယ်။ထိုင်းနိုင်ငံမှာဩစာရှိန်ဝါကြီးတဲ့သက်ဆင်မိသားစုတွေကအသက်38နှစ်အရွယ်ပေထွန်တန်ရှင်အဝတ်ဟာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာပါတယ်။ပါတီအတွက်နိုင်ငံအတွက်အလုပ်ကျွေးပြုရမယ့်အချိန်ဖြစ်သူဆုံးဖြတ်ထားတယ်လို့တိုင်းပြည်တိုးတက်ရေးအကောင်ဆုံးလှုပ်သွားဖို့မျှော်လင့်တယ်လို့ပေထွန်တန်ရှင်အဝတ်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။
I really hope that I can make the people feel confident about
ပြည်သူတွေယုံကြည်မှုရအောင်လုပ်နိုင်မှုမျှော်လင့်တဲ့အကြောင်းပြည်သူတွေအားလုံးရဲ့လူနေမှုအဆင့်တန်းနဲ့ဘဝတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်သွားဖို့မျှော်လင့်နေဆိုပြီးဒီကနေ့ဝန်ကြီးချုပ်တစ်ဖြစ်ခန့်အပ်ခံရအပြီးမှာသတင်းတောက်တွေကိုပြောသွားပါတယ်ဖွေထိုင်းပါတီခေါင်းဆောင်တူဖြစ်တဲ့ပေထွန်တန်ရှင်အဝတ်ကိုဝန်ကြီးချုပ်ဖြစ်ထောက်ခံမဲ319မဲကန့်ကွက်မဲ145မဲနဲ့လွှတ်တော်ကအတည်ပြုတဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌဝမ်မိုဟာမက်နူးမာတာရုတ်တံကနေတိုက်ရိုက်ကြီးညာပါတယ်ပေထွန်တန်ဟာအတော်ဖြစ်သူဝန်ကြီးချုပ်ဟောင်း election award ပြီးရင်ထိုင်းနိုင်ငံမှာဒုတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်ပါရဲ့ရှင်
။အမေရိကန်ဆွေရတာဝန်ရှိသူတွေမြန်မာပြည်ပုံမှန်ကူညီပေးဖို့ NUG နဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြပါတယ်။မနေ့ညကပဲအခုလိုဆွေးနွေးတာမှာတိုင်းရင်းသားနဲ့တော်လိုင်းတက်တွေထိန်းထားတဲ့ဒေသတွေမှာအုပ်ချုပ်မှုနဲ့ပြည်သူဝန်ဆောင်မှုပိုအားကောင်းလာစေဖို့အမေရိကန်ကထပ်ပြီးတော့ကတိပေးခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအကြံပေး Tom Sullivan နောက်အမေရိကန်ဆိုရနိုင်ငံတကာကူညီထောက်ပံ့ရေးဌာန USAID ရဲ့လက်ထောက်စီမံခံကွယ်မှု Michael Schiffer တို့နဲ့ online တွေ့ဆုံပွဲတွင်အခုလိုကတိပြုခဲ့တယ်လို့ဒီတွေ့ဆုံပွဲမှာပါဝင်တဲ့ KNU ကရင်မျိုးသားစီယုံပြောခွင့်ရဖတ်သူစော့တော်နီကအခုလိုပြောပါတယ
်အရင်ကသဘောတူထားတယ်ဟိုတော့အကြောင်းအရာဒီအတိုင်းပဲဆက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးကူညီသွားမယ်ပေါ့နော်အတိတ်ကကျွန်တော်တို့ local governance ဆိုခံမှာလုပ်ဖို့ကျွန်တော်တို့ချင်းချောင်းမှာပူတော့နားလည်မှုရှိအောင် Federal တိဆောက်တဲ့ပိုင်းမှာတယောက်နဲ့တယောက်ပူတော့စီလုံးမှုရှိလောက်ပူတော့ဆက်လို့အားပေးထောက်ခံသွားမယ်ဆိုတဲ့အခြားအဓိကကြပါတယ်နော
် NUG မြို့သားညီညီဆွေရယာယီသမရဒူဝါလရှိလာတိုင်းသားအဖွဲ့ချုပ်ကခေါင်းဆောင်တွေပါဝင်အခုလိုတွေ့ဆုံကြရမှာ American ဘက်ကကူညီပေးမဲ့ကတိတွေကိုကျေးဇူးတင်ကြောင်းလဲ August 15ရက်နေ့ကအခုလိုဆွေးနွေးခဲ့တာကိုပြောပြခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုတရုတ်ကထောက်ခံပံ့ပိုးမဲ့အကြောင်းနဲ့ဒေတာရင်းအာဆီယံအဖွဲ့ကြီးရဲ့မြန်မာရေးဖြေရှာနိုင်အောင်ဂျိုးပန်းမှုတွေကိုထောက်ခံတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဒီကနေ့ထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်
။中方愿同各方一道发出支持缅甸止战维稳保障人民安全反对外来干涉的
မြန်မာနိုင်ငံပဋိပက္ခတွေအစုံသက်ဖို့ပြည်သူတွေလုံခြုံဖို့နဲ့ပြည်ပဝင်ရောက်ဆက်ဖက်မှုတွေကိုဆန့်ကျင်ဖို့ ပုံတူညီတဲ့အတက်တန်နဲ့ထွက်အောင်တရုတ်နိုင်ငံကအဖွဲ့အားလုံးနဲ့လက်တွဲကြိုးပမ်းသွားဖို့လိုလားတဲ့အကြောင်းမြန်မာမပါဘဲအာဆီယံမိသားစုမဖြစ်နိုင်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောဆိုပါတယ်မြန်မာအရေးအာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့အာဆီယံရဲ့နည်းလမ်းနဲ့အညီအဖြစ်ရှာနိုင်ရေးကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းလဲနိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံတည်ငြိမ်ရေးပြင်လဲတင့်မြင့်ရေးနဲ့ဖွံ့ဖြိုးရေးအတွက်အဖွဲ့အစည်းအလုံးကအပြုသဘောလှုပ်ဆောင်မှုမျှော်လင့်တဲ့အကြောင်းလဲပြောပါရယ်နဝမအကျိန်မြောက်လန်ချမ်းမဲကောင်ပူပေါင်းဆောင်ရည်ရေးနိုင်ငံသားဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံရဲ့ဝန်ကြီးကထိုင်းနိုင်ငံမှာရောက်နေတာပါဒီခီးစင်မတိုင်ခင်ကမြန်မာနိုင်ငံနေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပါရယ်ရှင
်အာဖရိကမှာစတွေ့ခဲ့တဲ့Mpox ကြောင့်ရောဂါတောင်ဝါရှကိုရောက်လာပြီလို့ပါကစ္စတန်ကပြောလိုက်ပါတယ်။တရိတ်ဆန်ကနေကူးစက်တဲ့ဒီ Mpox ရောဂါကူးစက်သူပါကစ္စတန်နိုင်ငံမှာတယောက်ထက်မနည်းရှိနေပြီလို့ကျန်းမာရေးဌာနကအတည်ပြုလိုက်တာပါ။အရှိလေပိုင်းပင်လယ်ကွေ့ဒေသကနေပြန်လာသူ3ယောက်မှာ Mpox ရောဂါမျိုးတွေ့တယ်လို့ပြည်내ကျန်းမာရေးအဏာပိုင်တွေကပြောကြားခဲ့ပြီးတဲ့နောက်ပါကစ္စတန်ကျန်းမာရေးဝန်ကြီးဌာနကတယောက်မှာကူးစက်နေပြီဆိုတာကိုဒီနေ့အတည်ပြုခဲ့တာပါခင်ဗျာ။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြညပိုင်းနောက်ဆွမ်းရသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်ရှင်။American Duke Tamara Kamala Harris ဟာတိုင်းပြည်စည်းဝါးရေးကိန်းတွေဖြည့်ရှင်းမဲ့အစီအစဉ်တွေကိုဒီကနေ့မြောက်ကယ်ရိုလိုင်းနားပြည်နယ် Raleigh မြို့လူလူစည်းဝေးပွဲမှာပြောဖို့အစီအစဉ်ထားပြီးတော့အစားအသောက်နဲ့ကုန်ပစ္စည်းတွေမတက်အောင် Federal အစိုးရတားမြစ်ထိန်းချုပ်ထားတဲ့အစီအစဉ်တွေကိုချပြဖို့ရှိပါတယ်။ American မှာပထမဆုံးအိမ်ဝင်မဲ့သူတွေကိုဒေါ်လာ2000ကျွဲအထိလက်ငင်းပေးရတဲ့ငွေကြေးပမာဏပေးနိုင်အောင်အစိုးရထောက်ပံ့မဲ့အစီအစဉ်လည်းပါပြီးတော့ Democratic Party Tamara လောင်းဖြည့်ရှင်းပြိုင်မဲ့အကြောင်းကျင်ညာပြီးတဲ့နောက်လူအများကြိုက်တဲ့စီးပွားရေးဆိုင်ရာအစုပြုချက်တွေကိုသူကချပြပြောပြဖို့ရှိပါတယ်။မနေ့တုန်းကတော့ Republican Party သမ္မတလောင်း Donald Trump ဟာ New Jersey ပြည်နယ် Golf Club မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ဒီသတင်းပတ်ထဲဒုတိယအကြိမ်သတင်းစာရှင်းလင်းပွဲဖြစ်ပြီးတော့သူကတိုင်းပြည်မှာကုန်စည်နှုန်းအဆမတန်မြင့်တက်နေတဲ့အကြောင်းနဲ့သမ္မတ Biden အစိုးရရဲ့ကင်တွဲပုံတွေကိုဝေဖန်ပြောဆိုသွားပါတယ်ရှင်။
ဂါဇာပြည်ရဲ့ကြားဝင်ညှိနှိုင်းပေးနေသူတွေထက်ဆွနေနေချိန်မှာပဲအစ္စရေးဘက်ကတော့ဆက်တိုက်ခိုက်နေပါတယ်။ဂါဇာဒေသအပြစ်ခတ်ရဲ့ကြားဝင်ဆစ်ဆက်ပေးနေတဲ့ညှိနှိုင်းရေးမှုတွေဒီနေ့တောက်ကြနေကာရာနိုင်ငံဒူဟာမြို့မှာထပ်မံတွေ့ဆုံနေချိန်မှာပဲပါလက်စတိုင်းဒေသကပြစ်မှတ်တွေကိုအစ္စရေးစစ်တပ်ကဆက်လက်တိုက်ခိုက်နေတာပါ။ဆယ်လကြာတိုက်ပွဲတွေအတွင်းသေဆုံးသူ4000ကျော်သွားပြီလို့ဂါဇာကျွမ်းမဲ့ရရှိတွေကမနေ့ကအကြေညာချက်ထုတ်ပြန်ပါတယ်။မနေ့ကကာတာနိုင်ငံမှာစတင်ဆွေးနွေးပွဲဟာအပြည့်အစုံဆောင်တဲ့အကြောင်းလဲအမြင့်ဖော်လို့တဲ့ American အရာရှိသူက Reuters သတင်းဌာနကိုပြောခဲ့ပါတယ်။ဂါဇာပဋိပက္ခဆုံးသက်ရေးပြစ်ခတ်ရေးစိတ်ရအရေးကြီးတဲ့လုပ်ငန်းစဉ်ဖြစ်ပြီးအဟန့်အတားတွေကိုကျော်လွှားနိုင်မယ်လို့ဒီလုပ်ငန်းစဉ်ကိုအဆုံးသတ်ပြီးပြည်စည်းအောင်လုပ်ရမှာဖြစ်တဲ့အကြောင်းကိုလဲ American သမ္မတအင်မီရိုလုံချုံရေးဆိုင်ရာပြောခွင့်ရ John Kirby ကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ။
မင်းညပိုင်းကတိုက်ခိုက်မှုတွေအတွင်းမှာရုရှား drone 5စင်းကိုပစ်ချခဲ့တယ်လို့ Ukraine leader ကပြောပါတယ်။3စင်းကတော့ Shahed အမျိုးအစား drone တွေဖြစ်ပြီးတော့ကျန်တဲ့စင်းကတော့ဘယ်အမျိုးအစားဖြစ်တယ်လို့မဖော်ထုတ်သေးပါဘူး။ရုရှားက Ukraine လေကြောင်းရန်ကာကွယ်ရေးစနစ်ကိုလှည့်စားတဲ့သဘောနဲ့ဈေးပေါတဲ့ drone တွေကိုအသုံးပြုလေးရှိတယ်လို့ Reuters သတင်းကအရင်ကဖော်ပြပူးပါတယ်။မင်းညပိုင်းတိုက်ခိုက်မှုမှာထိခိုက်ပျက်စီးမှုနဲ့ဒဏ်ရာရတဲ့သူမရှိဘူးလို့ Keith နဲ့ကာနိုဗက်ဒေတာအချုပ်ရေးမှုတွေကပြောပါတယ်မနေ့ကမြို့တော်ခီးဖ်မှာလေကြောင်းအရေးပေါ်၄ချိန်သတိပေးချက်ထုတ်ခဲ့ပါတယ်ယူကရိန်းကိုရုရှားစပြီးကျူးကျော်ကလေးကအခုထိမြို့တော်ခီးဖ်မှာလေကြောင်းသတိပေးချက်အချိန်1200ကျော်ထုတ်ပြန်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ကြာသာပြီးနေ့တိုက်ခိုက်မှုတွေမှာတော့ခီးဖ်လေကြောင်းရန်ကာကွယ်ရေးက drone တွေကိုပစ်ချခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုမရှိဘူးလို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်ရှင်
ကမ္ဘာကျဘောလုံးသမားမက္ကဆီကိုဂုံပြူတဲ့ရွှေဘောလုံးအင်ဂျီကိုအင်္ဂလန်ကဘောလုံးအင်ဂျီအမှုပညာပြိုင်ခန်းကြီးမှာအထင်ကရပြသလိုက်ပါပြီ။အင်္ဂလိပ်ပရီးမီးယားလိဂ်အသင်းတစ်ခုဖြစ်တဲ့တောင်တန်ဟမ်ဟော့စပါအသင်းရဲ့ဘောလုံးကွင်းမှာဖွင့်ထားတဲ့အမှုပညာနဲ့ဘောလုံးပြိုင်ခန်းဥဖ်မှာကမ္ဘာကျဘောလုံးသမားလီယိုနယ်မက္ကဆီကိုဂုံပြူပြီးရွှေနဲ့တစိ့တစ်ပိုင်းရက်ထားတဲ့ဘောလုံးအင်ဂျီကိုအဓိကပြသလိုက်တာပါ။ဘောလုံးပွဲပြီးရင်ဘောလုံးသမားတွေအပေါ်အင်ဂျီကိုချက်ချလေးရှိတဲ့အလေးထားကိုခေါင်းစဉ်လုပ်ပြီးTops off a century of football shut out အောင်မြင်မှုကိုစခုခဲ့သူတွေရဲ့ရာစုနှစ်ဘောလုံးအင်ဂျင်နုပညာကောင်းစဉ်ဆိုပြီးပြသထားပါတယ်ဒီပြကမ်းမှာမက္ဆီကိုဂုံပြုတ်ထားတဲ့ဘောလုံးအင်ဂျီအပြင်နာမည်ကျော်ဘောလုံးအင်ဂျီရောင်းဆိုင်တွေအနုပညာရှင်တွေသိမ်းဆီးထားတဲ့သမိုင်းဝင်ရှားပါအာကစားအင်ဂျီတွေကိုလည်းပြသထားပါတယ်ဘောလုံးသမားတွေဝတ်တဲ့အာကစားအင်ဂျီတွေကိုအနုပညာတွေလက်ရာတွေအဖြစ်ဖန်တီးထားတဲ့ဖန်တီးမှုတွေကိုဥပြကမ်းမှာပြသထားတာပါဒါပြင်ဆိုဗီယက်ပြည်ထောင်စုခေတ်ကနာမည်ကျော်ဒီဇိုင်းပညာရှင်တွေဖန်တီးခဲ့တဲ့အစွန်းရောက်တည်ယူတန်ဆန်တဲ့ဘောလုံးအင်ဂျီဒီဇိုင်းတွေနောက်ပိုင်းမျိုးသားရေးလက္ခဏာတရအဖြစ်ထင်ထပ်စေတဲ့ပြောင်းလဲလာတဲ့ပုံစံတွေနောက်ကိုယ့်ဘက်ကိုတစ်ဖက်သက်အားပေးပြီးပဋိပက္ခနဲ့ကွယ်လဲချက်တွေကိုထင်ထပ်တဲ့ဒီဇိုင်းတွေလည်းပါဝင်ပြီးနိုင်ငံတချို့ရဲ့ပြောင်းလဲလာတဲ့သမိုင်းကြောင်းတွေနဲ့လည်းရှင်တွဲဖော်ပြထားပါတယ်ခင်ဗျာ မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ August 16ရက်နေ့တောက်ကြညာနောက်ဆုံးရသတင်းတွေကိုမမျှသစင်အောင်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့မြန်မာနိုင်ငံမှာအလွှာဆုံးကိုထိခိုက်နေတဲ့73စီရှားပါမှုပါမြန်မာနိုင်ငံမှာ73စီခက်ခဲဆိုးဝါးနေပြီးကျောင်းဖယ်ရီကတချို့ရန်နာထားရတယ်လို့အငှားရင်ငယ်တချို့လည်းရန်နာထားရတယ်လို့ကိုယ်တိုင်တွေ့ကြုံသူတွေကပြောပါတယ်စီဝါရေးအချက်ချကြတဲ့ရန်ကုန်နဲ့မန္တလေးမှာ73စီကိုလွတ်တလောက်ဝယ်မရတာရှားပါးပြက်လက်နေတာဟာရက်ပေါင်း20လေးပါရှိနေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမွန်ပြောပြပေးပါဦးခင်ဗျာ
ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်တခြားနေရာတော်တော်များများမှာ73စီပြက်လက်တာနဲ့လွတ်တလောက်ဝယ်မရတဲ့အခြေအနေတွေနဲ့ကြုံနေရတာကရက်20ဝန်းကျင်ရှိနေပါပြီဒီလောက်ထိအခြေအနေဆိုးရတာမျိုးမကြုံခဲ့ရဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်တချို့တွေကတော့ဓာတ်ဆီရနိုင်မှုအတွက်ညအိတ်တန်းစီပြီးစောင့်စားရတဲ့အခြေအနေတွေကိုမြင်တွေ့ကြရပါတယ်။လူဦးရေထူထပ်ပြီးတော့ရင်အသွားအလာများပြတဲ့ရန်ကုန်မြို့မှာလည်းခုရက်ပိုင်းထဲမှာစီဆိုင်တွေမှာတန်းစီနေတဲ့ရင်နှန်းကနေလွဲလို့လမ်းပေါ်မှာသွာလာနေတဲ့ရင်တွေနှဲသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆက်သုံးစီပြက်လက်လို့ကျောင်းကားတချို့လည်းအကျိုးပို့ရက်ထားရတယ်လို့ကျောင်းသားမိဘတအူက VOA ကိုပြောပြပါတယ်
။ဒီမှာလည်းသမီးကိုနေ့တိုင်းကျောင်းချို့ကျောင်းပို့လုပ်နေတာပေါ့နော်။အခုသမီးတို့ကျောင်းမှာဆိုရင်အခုဆိုရင်တချို့ကျောင်းသားတွေကခဏနာထားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့စီအခက်ခဲကတော်တော်ဖြစ်တယ်ဆိုတော့လေညာအိတ်ပြီးဆောင်းလာတာရှိရယ်ပြီးတော့မနှက်ပုတ်ပြီးတော့ပြန်မကြိုနိုင်တာတွေရှိရယ်ပေါ့နော်အဲ့လိုမျိုးအခက်ခဲလေးတွေတော့ရှိရယ်ဓမ္မဆိုလဲမင်းညာကကျောင်းဖို့ဒီနေ့မနဲ့ကျောင်းဖို့အတွက်ကိုစီဆိုင်၃ဆိုင်ပတ်ပြီးတန်းစီလိုက်တာတဆိုင်မှမရလိုက်ဘူးအိမ်မပြန်ဘဲနဲ့ကျောင်းမှာငုတ်တုတ်ထိုင်စောင့်နေရတယ်အပြန်စီမရှိမှဆိုလို့အခုချိန်ထိဆိုကျမရန်နေတဲ့ဘေးမှာဓာတ်ဆီကားတွေပေးနေတာရှိတယ်ကျမရောက်တဲ့အမနဲ့၉နာရီတည်းကနေအခုချိန်ထိပေါ့နော်၂နာရီကျော်တဲ့အချိန်ကားဆက်ကမပြတ်သေးဘူးစီတော့ပေးနေတော့မယ်ဆိုတော့လေစီတန်းစီတဲ့နေရာတွေမှာတော့ကားတွေကအများကြီးပြီးရှိနေတော့
စီဆိုင်နေမှာကိုယ်အလှရောက်ဖို့အတွက်တနေ့ကုန်အောင်ဆောင်ဆိုင်ရတဲ့အပြင်အကန့်အသတ်နဲ့ပဲရောင်းချပေးနေတယ်လို့ပြောပါတယ
်အခုကတချို့ဆိုင်တွေကတော့5,000ထက်ပေးတယ်ဒါပေမဲ့အပြည့်ထည့်ပေးတဲ့ဆိုင်ကတော့နည်းနည်းတော့နေသေးတယ်ပေါ့နော်တချို့ဆိုင်တွေတော့ထည့်ပေးတယ်လို့ပြောပါတယ်ရှင်အခုဒီနားကကျွန်မတွေ့နေတဲ့ဆိုင်ကတော့3,000ပို့ထည့်ပေးတယ်လို့ပြောတယ်ရှင်တောင်းမှဆိုရင်ကြိုတဲ့အချိန်ဆိုညာတော့ဖြင့်ကားကကျက်ပြီးတော့အလူရဲ့ကြိုရတဲ့ဟာမျိုးရှိရဲ့လေအခုဆိုចောင်းကားတွေတောင်းနည်းနည်းရှင်းနေတာပေါ့နော်ចောင်းကားတွေတော်တော်တချို့တွေကလည်းမနှက်ပဲလိုက်ကိုယ်လည်းညနေလာမကြိုနိုင်ဘူးအဲ့လိုမျိုးရှိတယ်တချို့ကျတော့တရက်နှစ်ရက်နားမယ်ဆိုပြီးပြောတာတွေရှိတာပေါ့နော်ဒီမှာဆိုတနင်္ဂနွေနေ့ကအစီအပြည့်ထည့်ထားလို့ဒီနေ့ထိကိုအတူပို့လုပ်နိုင်တာပေါ့နော်ဒါတော့ကျွန်မအခုတဒုံးမဲကြံတော့အချိန်တွေကတိတ်မကောင်းတော့
ဆက်သုံးစီလို့တလောက်မရနိုင်တဲ့အခက်ခဲကဇူလိုင်လကုန်ပိုင်းကလောက်နေစပြီးတော့ဒီကနေ့ထိကြုံတွေ့နေရတာပါဒီလိုအခြေအနေတွေကြောင့်ခီးစဲပို့ဆောင်ပေးနေတဲ့အငှားရင်ငယ်လုပ်ငန်းတချို့လည်းယာယီရနာထားရပါတယ်။စီဆိုင်တွေမှာရောင်းပေးသလောက်ခီးစဲပို့နေရင်လည်းလမ်းတစ်လျှောက်မှာဖြည့်သွားရတယ်လို့ရန်ကုန်ကော့တောင်ခီးစဲပို့ဆောင်ရေးလုပ်ငန်းရှင်တဦးကလည်း VOA ကိုပြောပြပါတယ
်။အချို့ကားတွေကတော့လုံးလုံးဆယ်ခဏမျိုးကားတွေလည်းစားဖို့လိုတာ哦။ဒါကြောင့်ထွက်တဲ့ကားလည်းထွက်တယ်၊နားတဲ့ကားလည်းနားတယ်။ရသလားဟိုဆိုင်ရရောင်းပေးသလောက်ဆက်တယ်။သူတို့စီသွားတန်းစီနေတာပေါ့စီရသလောက်တန်းစီရတန်းစီပြီးတာနဲ့တလန်းလုံးနည်းနည်းနည်းနည်းရသလောက်ထက်သူတို့မှရတဲ့ဟာနည်းသွားတာပေါ့နော်စီစင်းများတယ်ဆိုတော့
စစ်ကောင်စီရဲ့စွမ်းအင်ဝင်ကြီးဌာနကတော့ဆက်သုံးစီပြက်လက်မယ်ဆိုတဲ့ကောလာဟာလာသတင်းတွေကိုမယုံကြည်ကြဖို့နဲ့ဩဂုတ်လဒုတိယဘက်ကုန်တဲ့အထိဆက်သုံးစီသုံးဆွဲနိုင်မှုကိုတီလဝစိတ်ကမ်းမှာကြိုတင်တိုလောင်ထားကြောင်းပြောဆိုထားပါတယ်ကိုယ်တိုင်ကြုံတွေ့သူတွေကတော့ဩဂုတ်လ16ရက်နေ့ဒီကနေ့အထိဆက်သုံးစီဝယ်ယူနိုင်မှုတန်းစီစောင့်ဆိုင်းရတာအပြင်လိုသလောက်ဝယ်မရဘဲနဲ့အကန့်အသတ်နဲ့ပဲရောင်းချပေးနေတယ်လို့ VOA ကိုပြောဆိုကြပါတယ်ရှင
်မြန်မာနိုင်ငံမှာအလွှာဆောင်ကိုထိခိုက်နေတဲ့ဆက်သုံးစီရှာပါမှုမဆုံမပြပြခဲ့တာပါအခုတော့ကချင်ဘက်ဖားကန်လုံချုံရဲ့တပ်စခန်းနှစ်ခုလုံးကို KIA သိမ်းလိုက်တာပါကချင်ပြည်နယ်ကြောက်စိမ့်မြေဖားကန်မြို့ကိုကချင် KIA ကထိုးစစ်တဲ့မြို့ကိုကာကွယ်ပေးထားတဲ့စစ်ကောင်စီတပ်စခန်းနှစ်ခုလုံးကိုသိမ်းယူနိုင်ခဲ့ပြီလို့ KIA ကပြောပါတယ်။အခုလိုချိန်မှာ KIA ဌာနချုပ်ရှိရာတရုတ်နယ်စပ်လိုက်စာမြို့တဝိုက်စစ်လေရင်တွေပြန်တန်းခဲ့ပုံရပြီးတရုတ်နိုင်ငံဘက်ကလေကြောင်းတတိပေးချက်မီပစ်ခဲ့တယ်လို့ပြောပါတယ်။ကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်ဖားကန်မြို့ကိုလုံခြုံရေးယူပေးထားတဲ့စစ်ကောင်စီရဲ့တပ်စခန်းကုန်းနှစ်ခုကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူနိုင်လိုက်ပါပြီ။ဒီတပ်စခန်းတစ်ခုကို KIA နဲ့ပူးပေါင်းတပ်တွေကဒီလဩဂုတ်လ14ရက်ဗုဒ္ဓဦးနေ့အစောပိုင်းကတည်းကတိုက်ခိုက်ခဲ့ပြီးမနေ့ကြာသပတေးနေ့မနေ့ပိုင်းမှာစခန်းတစ်ခုနဲ့ညနေပိုင်းမှာစခန်းတစ်ခုကိုသိမ်းယူနိုင်ခဲ့တာဖြစ်တယ်လို့ KIA ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးက VOA ကိုအခုလိုအတည်ပြုပြောပါတယ
်အမနေ့ပိုင်း9နာရီခွဲချိန်လောက်မှာတော့ဟိုလမွန်ကုန်းကုန်းတပ်စခန်းကိုတင်းတယ်ညနေ4နာရီခွဲချိန်မှာတော့တောမော့စခန်းကိုပြန်တင်းတာတင်းတဲ့အချိန်မှာတော့စစ်ဖိုက်တာအနေနဲ့လာပစ်တာတော့ရှိတယ်တုံ့ပြန်တာတော့ရှိပါတယ်အာဒီနေ့ဒီအချိန်ထိကတော့နောက်ဆက်တဲ့တင်းတွေဘာမှမတက်တော့ခင်ဗျာ
လမောင်းကုန်းတပ်စခန်းဟာဖားကန်ဒေသကအမြင့်ဆုံးတောင်ကုန်းမှာတည်ရှိပြီးဖားကန်အနောက်ဘက်9မိုင်လောက်အကွာမှာရှိတယ်လို့တောမော်စခန်းကတော့ဖားကန်အနောက်မြောက်ဘက်10မိုင်အကွာမှာတည်ရှိနေတာပါဒီစကန်းတစ်ခုစလုံးဟာဖားကံမျိုးအခြေဆိုင်စစ်ဗျူဟာကုန်းလုံခင်းနဲ့ကန်စီကစစ်ကောင်စီတပ်စခန်းတွေရဲ့ကာကင်းကုန်းတွေဖြစ်ပြီးလုံချုံရေးအရာအရေးပါတဲ့တပ်စခန်းတွေဖြစ်တယ်လို့လဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒေသရင်းသတင်းမီဒီယာတွေမှာတော့လမောင်းစကန်းကုန်းကိုသိမ်းယူစဉ်စစ်ကောင်စီတပ်က3ပန်း10ရောက်လောက်နဲ့လက်နက်ခရမ်းတွေသိမ်းဆဲရမိကြောင်း KIA ရှေ့တန်းသတင်းရင်းမြစ်ကိုကိုးကားပြီးဖော်ပြထားပါတယ်ဒီသတင်းအပေါ်မှာဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပြပါတယ်
ကျွန်တော်တို့ကတော့အဲ့ဒီတရင်မတုံးလို့သူတို့လည်းတရင်မပေးတာနေမှာပါ။ဟိုစုရှင်မီဒီယာလောက်မှာတော့စစ်တုံးပန်းတွေရမိတဲ့ပုံညာတွေလည်းတက်တော့တက်သွားတယ်။ဒါပေမဲ့ကျွန်တော်တို့ကဒီပြုပြောလို့မရဘူးခင်ဗျာ
။ KIA နဲ့ပူးပေါင်းတပ်တွေကဖားကန်ဒေသမှာထိုးစစ်ဆင်တိုက်ခိုက်နေခြင်းမနေ့ကြာသပတေးနေ့ညနေ3နာရီခွဲလောက်မှာလိုင်စာမြို့အနီးကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ကချင်သတင်းဌာနတချို့ကဖော်ပြတာတွေရှိပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့လိုင်စာဒေသကိုလေကြောင်းတိုက်ခိုက်တာမရှိဘူးလို့ပြောပါတယ်။စစ်တပ်လေရင်တွေတရုတ်နယ်စပ်နာအထိပြန်တန်းခဲ့ပုံရတာကြောင့်တရုတ်နိုင်ငံဘက်ကအချက်ပေးပစ်ခတ်မှုတွေရှိတယ်လို့လည်းအခုလိုပြောပါတယ်
။လိုင်စာဘက်မှဘုံချဲတဲ့ဖြစ်စဉ်တွေမရှိဘူးခင်ဗျာမနေ့ကညနေပိုင်းပေါ့3နာရီခွဲ4နာရီဝန်းကျင်လောက်မှာတရုတ်ပြည်ဘက်မှာပေါ့နော်တရုတ်နေစပ်တကြောလုံးမှာသူတို့ကလုံခြုံရေးလေရင်တွေလို့ပြောလို့ရမှာပေါ့အဲ့ဒါတွေဝေးတာတော့ရှိပါတယ်နောက်ဒီတတိပေးတဲ့ပစ်ခတ်မှုရှိပါတယ်ကျွန်တော်တို့ထင်တာကတော့ဟိုစကစပက်ကနဲ့ဒီလေရင်တွေလဲလိုက်စားနီးနာမှာများဖြတ်သွားတာလားပေါ့နော်ကျွန်တော်ကတော့အတားတော့မကြောက်ဘူးနောက်လင်းလည်းမတွေ့ပါဘူးအဲ့ချိန်မှာရုပ်ပြပက်ကတော့အဲ့ဒီနေသက်သူတို့ရဲ့တကြောလုံးမှာပေါ့လုံချုံပြေးအနေနဲ့တုံ့ပြန်တာတော့ရှိပါတယ်
ဒီလဩဂုတ်လပြီးခဲ့တဲ့ရှိရနေ့ကလည်းလိုင်စာမြို့အနီးတဝိုက်နဲ့ KIA ထိန်းချုပ်ရာမိုးမောက်မြို့နယ်အတွင်းနေရာ၄ခုလောက်ကိုဘုံကျဲတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ဒီရက်ပိုင်းအတွင်းမှာတော့မိုးမောက်မြို့အခြေဆိုင်ခမရ430ကို KIA ပူးပေါင်းတပ်တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်ကောင်စီကစစ်အင်အားတွေထပ်မံဖြည့်တင်းနေပြီးလက်နက်ကြီးပစ်ကူနဲ့အတူလေကြောင်းကနေလည်းအပြင်းထန်ခုခံတိုက်ခိုက်နေပါတယ်မိုးမောက်မြို့တိုက်ပွဲကတော့အခုဆိုရင်ရက်ပေါင်း20ကျော်ရှိနေပါပြီရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချိုမြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကို PNL နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်ကောင်စီကလည်းလေကြောင်းကတံပြန်တိုက်ခိုက်တာတွေရှိပါတယ်။ ဒီကနေ့မနေ့တနာရီလောက်မှာတော့ TNL ထိန်းချုပ်ရာနမ်ဆန်မြို့ကိုဂျက်တိုက်လေယာဉ်နဲ့လာရောက်ပုံကျဲတာတွေရှိခဲ့ကြောင်းအထူးအကိမရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကနမ်ဆန်မြို့ကိုလေကြောင်းက3ချိန်တိုက်ခိုက်ခဲ့ရမှာတော့လူ2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းမြောက်ဒေသအတွင်းကတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ဖာကန်လုံကြုံရင်တက်စကန်တစ်ခုလုံး KIA စိမ့်လိုက်တာကိုအခုခမောင်းဆိုမင်းပြပြပေးခဲ့တာပါအခုတော့ရခိုင်သတင်းတောက်ခုံရုံတင်ခန့်ရတာပါရခိုင်သတင်းတောက်ကိုမြတ်ဟင်းထွန်းကိုစစ်ကောင်စီကအကြမ်းဖက်ဥပဒေနဲ့စစ်ခုံရုံတင်စစ်ဆေးနေတာကိုသတင်းသမားတွေကမတရားဖမ်းနေတာကိုပါလွတ်လပ်တဲ့သတင်းမီဒီယာကောင်စီ IPCM ကအပြင်းထန်ရှုတ်ချလိုက်ပါတယ်ရခိုင်ခြေဆိုင်နရင်စရာသတင်းဌာနသတင်းတောက်ဟောင်းကိုမြတ်ဟင်းထွန်းမေလကုံမိုင်းလောက်ကဖမ်းခံခဲ့ရတာပါဒီအကြောင်းကိုစံကျော်ပြပြပေးပါအောင်ခင်ဗျ
ရခိုင်လွတ်တန်းသတင်းတောက်ကိုမြန်ဟင်းထွန်းကိုစစ်ကောင်စီကအကြမ်းဖက်မှုဥပဒေပုံမှ50ည52ကားလို့နဲ့အမှုဖွင့်ပြီးစစ်ခုံရုံးတင်စစ်ဆေးနေပြီးလက်ရှိလိုင်သာရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားတယ်လို့ယူဆကြောင်းနှီးဆက်သူတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကအခုလိုသတင်းသမားတွေကိုမတရားဖမ်းဆီးပြီးအကြမ်းဖက်ပုံမှတွေနဲ့အမှုဖွင့်အရေးယူနေတဲ့အပေါ်ကန့်ကွက်ရှုံချကြောင်းလွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM အတွင်းရေးမှူးဦးတိုးစောလက်က VOA ကိုပြောပါတယ
်သတင်းသမားသတင်းသမားအလုပ်လုပ်တာအာရာဇဝတ်ပြုမှုမှမချိုးဖောက်ဘူးဗျာ journalism is not a crime ဗျာတရင်လုပ်ငန်းကြီးရာဇဝတ်ပြုမှုကျူးလွန်တာမဟုတ်ဘူးဆိုတော့လိုင်းမှာတစ်ထည်လုံးရှိခဲ့တာပေါ့နော်အဲ့ဒါဒီအဲ့ဒါကျွန်တော်တို့ကတန်တန်းကန့်ကွက်တဲ့ရှုံ့နှိမ်ရှုတ်ကြတယ်အဲ့ဒါဒီတရင်သမားကိုတရင်သမားနဲ့မဆိုင်နဲ့အခုလိုအကြမ်းဖက်ဥပဒေပုံမှန်တွေနဲ့ရှောက်တက်ဖန်တော်လဲကျွန်တော်တို့လုံးဝကန့်ကွက်တဲ့ရှုတ်ကြတယ်တစ်ချိန်ကျရင်လည်းအဲ့ဒါကလိုဖြေရှင်းရနိုင်မယ်အခုရကန်တရင်သမားဆိုရင်ဒီတရားမတိုင်ခင်တုန်းကလည်းအရင်တုန်းကဖြစ်ခဲ့မှုလေဗျာကျွန်တော်တို့ DMD development media group ကတရင်တော့ကိုလည်းအဲ့လိုပဲဟိုကျွန်တော်တို့ဟို52ကာတီနဲ့ဟုတ်ကဲ့52ခန်းကာတီနဲ့ကျမပုံမှန်နဲ့ဖမ်းပြီးတော့အဲ့တုန်းကရုံးပွဲဝင်တယောက်ကိုလည်းအဲ့လိုပဲတော်တော်ကြီးကြီးတာပြည့်တယ်ပေးတယ်အဲ့မတိုင်ခင်ကျွန်တော်တို့ဟို documentary maker machine day ဝီပေါ့နော်တရင်လည်းတရင်တော့ပါသူ့လည်းအဲ့လိုမျိုးလုပ်တယ်ဒါတွေကျွန်တော်တို့လုံးဝကန့်ကွက်တယ်လုံးဝလည်းမဖြစ်သင့်ဘူး
ရခိုင်ခြေဆိုင်သတင်းမီဒီယာတခုဖြစ်တဲ့ Norinjaya သတင်းဌာနကသတင်းထောက်မှအေးမြခိုင်ကလည်းသူ့ရဲ့လှုပ်ဖော်ကိုင်ဖက်ဖြစ်တဲ့ကိုမြတ်ဟင်းထွန်းဖမ်းဆီးခံရတာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ်
ကျမတို့ရဲ့လုပ်ဖို့ကိုင်းဖက်ပေါ့နော်ဒါကိုမြင်ရင်တော့အနေနဲ့အခုလိုမျိုးမတရားဖန်ဆီးအချင်းချခံရတာနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောချင်တာအရင်စိတ်မကောင်းဖြစ်ရပါတယ်ဒါဟာသတင်းထောက်တဲ့အပေါ်မှာလူအခွင့်အရေးရှုဖောက်တာဖြစ်တယ်အာဒီသတင်းရေးသားတယ်ဆိုတာဟာမတရားမှုလုပ်နေတာလည်းမဟုတ်ဘူးရာဇဝမှုကျူးလွန်နေတာလည်းမဟုတ်ဘူးဒါပေမဲ့စစ်ခုံရုံးမှာအခုလိုစစ်တရားရုံးမှာကိုဟိုလုံးဝဟိုပြင်းပြင်းထန်ထန်အရေးယူရဲဆိုတာကတကယ်ကိုလူအခွင့်အရေးရှုဖောက်တာလည်းဖြစ်တယ်ပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီအနေနဲ့သတင်းဌာနတွေကိုဖျက်သိမ်းတာတရားမဝင်ကြော်ညာတာတွေအပြင်သတင်းထောက်တော်တော်များများကိုလည်းဖမ်းဆီးအကျဉ်းချတာတွေလုပ်နေတာလည်းဖြစ်ပါတယ်စစ်ကောင်စီကနေအခုလက်ရှိနရင်ဂျာသတင်းဌာနတစ်ခုလုံးကိုတရားစွဲဆိုထားတာကြောင့်သတင်းသမားတွေအာလုံးထွက်ပြေးတိမ်းရှောင်နေကြရပါတယ်ပြည်တွင်းသတင်းသမားတွေကိုစစ်ကောင်စီဖိနှိပ်နေတဲ့အခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့သတင်းထောက်မှအေးမြခိုင်ကအခုလိုပြောပါတယ
်အာဒါမြန်ဟင်းထွန်းမမဟုတ်ဘူးတခြားဒီရခိုင်ကသတင်းသမားတော်တော်များများဆိုရင်လည်းတရားစွဲခံထားရတာရှိတယ်ဖမ်းဆီးခံနေကြရတာရှိတယ်ကျမတို့နရင်စရာရုံးဆိုရင်လည်းတရုံးလုံးကိုသူတို့တရားစွဲထားတာရှိတယ်တခြားလိုက်ပြီးဖမ်းဆီးရမျိုးတွေကြောင့်ကျမတို့ဆိုလို့ရှိရင်ဒီတခြားနိုင်ငံနေဆက်ဖက်တွေကိုထွက်ပြေးလာရတာရှိတယ်ပေါ့နော်ဆိုတော့ဒါဟာအဓိကအဖြစ်သူတို့သတင်းသမားတွေကိုဖိနှိပ်တာသတင်းအချက်အလက်ပြည်သူတွေသတင်းအချက်အလက်ရရှိမှုကိုသူတို့လိုက်ပြီးကန့်သက်ပိတ်ပင်တာလို့ကျမကတော့ထင်ပါတယ
်စစ်ကောင်စီအနေနဲ့သတင်းသမားတွေကိုဥပဒေအရခုခံကာကွယ်ခွင့်မရှိတဲ့စစ်ခုံရုံးမှာစစ်ဆေးနေတာတွေမလုပ်သင့်ကြောင်းနဲ့အ мян ဆုံးပြန်လို့ပေးဖို့ကိုလည်းဦးတိုးစော်လက်ကတောင်းဆိုခဲ့ပါတယ
်ဟိုအခုနောက်ပိုင်းကျတော့စစ်ခုံရုံးကနေပြီးတော့အခုလိုလုပ်နေတာလည်းကန့်ကွက်တယ်ဒါတွေကတရားဥပဒေစိုးမိုးမှုမရှိတော့ဘူးပြတာဟိုသတင်းသမားမဟုတ်တခြားလူတွေကိုလည်းစစ်ခုံရုံးနဲ့အကျဉ်းရုံးပေါ့နော်လူတွေရဲ့ဟိုဥပဒေရခုခံကာကွယ်ပိုင်ခွင့်ကိုလည်းလုံးဝမရှိဘူးအဲ့ဒါတွေကိုလည်းကျွန်တော်တို့လုံးဝလက်မခံပါဘူးအဲ့တော့ဒီဥစ္စာကိုအနည်းချုပ်ရရင်တော့မတရားဖန်တီးထိန်းသိမ်းခံရတာပဲလို့ပဲပြောပြရသေးအ мян ဆုံးပြန်လွတ်ပေးတင်တယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေဒီကနေ့အထိဖမ်းဆီးထိန်းသိမ်းထောင်ချခံရသူတရင်သမားစုစုပေါင်း200ကျော်အထိရှိပြီးအဲ့ဒီထဲမှာတချို့ပြန်လွတ်လာပြီးလက်ရှိအချိန်ထိအကျဉ်းထောင်အသီးသီးမှာထောင်ချခံထားသူ50ဦးအထိရှိနေသေးတယ်လို့လွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ရဲ့စာရင်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာပဲရခိုင်အခြေစိုက်သတင်းမီဒီယာတစ်ခုဖြစ်တဲ့ Development Media Group DMG သတင်းဌာနကသတင်းထောက်2ဦးနဲ့ရုံးဝန်ထမ်း2ဦးကိုအကြမ်းဖက်လုပ်ရက် ွေမှာပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကအလုတ်ကျန်းတဲ့ထောင်ထဲ၅နှစ်ချမှတ်ခဲ့တာပါ။စစ်ကောင်ရုံတင်စစ်ဆေးခံနေရတဲ့ရခိုင်သတင်းထောက်ကိုမြန်ဟင်းထွန်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမျိုးတော့မရှိသေးပါဘူးခင်ဗျာ
။နောက်ကိုရခိုင်သတင်းထောက်ကိုမြန်ဟင်းထွန်းခေါရုံတင်ခံရတာကိုစံကြောပြောပြခဲ့တာပါ။အခုတော့အမေရိကန်ဒုသမ္မတလောင်းတင်မော့ဆဲအသားချက်ပါဒီမိုကရက်တစ်ပါတီဒုသမ္မတလောင်းဝေါ်ဆဲတရုတ်ပြည်တွေ့ကြုံဟာသူဒုသမ္မတဖြစ်လာတဲ့အခါအသုံးဝင်လာနိုင်ပါတယ်။တရုတ်နိုင်ငံအပေါ်သူ့ရည်တည်ချက်နဲ့ပတ်သက်ပြီး Anita Power နဲ့ Paris Huan တို့သတင်းပို့ထားတာကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
1989ခုနှစ်တုန်းကတင်မော့စ်ဟာတရုတ်နိုင်ငံမှာတစ်နှစ်ကြာစာသင်ပေးခဲ့တာပါနောက်ပိုင်းအကြောင်းသားတွေကိုတရုတ်ပြည်အလဲပတ်ခရီးစဉ်တွေစီစဉ်ပေးသူဖြစ်လာခဲ့ပြီးတရုတ်နိုင်ငံကိုအချိန်30ထက်မနည်းရောက်ဖူးပါတယ်ဝေါ့စ်ရဲ့အခုလိုတရုတ်ပြည်နဲ့ပတ်သက်မှုကြောင့်ဒုသမ္မတဖြစ်လာမဲ့အရေးကိုတရုတ်ကကြိုဆိုပြီးအမေရိကန်ရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒတင်းကျပ်ထားတာတွေကိုလျှော့ပေးလိုက်မယ်လို့ Republican တွေဘက်ကပြောပါတယ်။ Republican ဒုသမ္မတလောင်း JD Vance က
သူတင်မော့စ်ကိုယူလိုက်တာပါ။ Vance ကတရုတ်ပြည်ကိုကုန်ထုတ်လုပ်ငန်းအလုပ်တွေထပ်ပို့နေတာပါ
။ Minnesota ပြည်နယ်အုပ်ချုပ်ရေးမှုဘဝတုန်းကတရုတ်နဲ့ကုန်သွယ်ရေးကိုအားပေးခဲ့တဲ့ Vance ရဲ့ယက်တီချက်ကို Vance ကဝေဖန်ပုံရပါတယ်။သူ့ရဲ့မဲဆွဲစီယုံရေးအဖွင့်မိန်ကုန်းမှာတော့တရုတ်အကြောင်းပြောဆိုခဲ့တာမရှိပေမဲ့လည်း2016ခုနှစ်အောက်လွှတ်တော်အမတ်ဘဝတုန်းကတရုတ်ပြည်နယ်ဆက်ဆံရေးအကြောင်းကိုအခုလိုပြောထားပါဗျ။
I don't fall into the category
တရုတ်နိုင်ငံနဲ့ရံပက်ဆက်ဆံရေးမျိုးရှိရမယ်ဆိုတဲ့သတ်မှတ်ချက်မျိုးကျွန်တော်မှာမရှိပါဘူး။ဒါမျိုးလုံးဝသဘောမတူပါဘူး။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးသူတို့လုံနေတာနဲ့ပတ်သက်လို့ပြက်ပြက်သားသားယက်တရမှာဖြစ်ပေမဲ့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်နိုင်တဲ့နေရာတွေအများကြီးရှိပါသေးတယ်။
2014ခုနှစ် VOA ကမေးမြန်းစဉ်ကလည်း1989ခုနှစ် PNMN ရင်းမြစ်ဆန္ဒပြမှုပြီးတဲ့နောက်တရုတ်ပြည်မှာနေထိုင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါရ
စေ။
ဒါဟာလွန်မဲ့ဩဇာကြီးပါတယ်။အဲ့ဒီအချိန်မှာကျွန်တော်ရှိနေခဲ့တာကြောင့်ဂုဏ်ယူရသလိုတရုတ်ပြည်သူတွေအနေနဲ့သူတို့တိုင်းပြည်အတွက်ကြိုးစားတာကိုမြင်ခဲ့ရပါတယ်။နောက်ပြီးလွတ်လပ်ခွင့်ဟာလည်းရှေ့တန်းရောက်ဖို့လိုအပ်တယ်ဆိုတာနားလည်ခဲ့ရပါတယ်။
တရုတ်ပြည်ဘက်မှာတော့ Harris ရဲ့ဒုသမ္မတလောင်းရွေးတဲ့ကိစ္စဟာချက်ချင်းကိုရေပန်းစားတဲ့ခေါင်းစဉ်တစ်ခုဖြစ်လာခဲ့ပါတယ်။တချို့သူတွေကသူဟာတရုတ်ပြည်ကိုရင်းရင်းနှီးနှီးဆက်ဆံမယ်လို့ထင်ကြပြီးတချို့သူတွေကတော့သူဟာတရုတ်ပြည်ကိုတင်းတင်းမာမာဆက်ဆံမယ်လို့ထင်ကြပါတယ်။လွတ်တော်အမတ်ဘဝတုန်းကတော့တရုတ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေကိုဝေဖန်တဲ့ဆုံးဖြတ်ချက်တချို့ကိုလွတ်တော်မှာပူးပေါင်းတင်သွင်းခဲ့မှုပါတယ်။တရုတ်နိုင်ငံအနေနဲ့လူသိရှင်ကြားထုတ်ဖော်မပြောသေးပေမဲ့လည်းတရုတ်ဘက်ကအခုလိုမြင်နိုင်တဲ့အကြောင်းခိုင်စာခိုးလို့ခေတ်သစ်တရုတ်နိုင်ငံအကြောင်းတင်ဆက်သူတွေကအခုလိုသုံးသပ်ပါတယ
် He's been very forthright in his criticisms of China's human rights record
တရုတ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့သူကပုံမှန်လင်းလင်းပဲဝေဖန်ခဲ့တာပါသူဝေဖန်တဲ့အချိန်တုန်းကသူယုံကြည်တဲ့အတိုင်းရိုးရိုးသားသားပြောခဲ့တာမို့တရုတ်ပြည်မှာသူပြန့်နှံ့စေခြင်းနဲ့တန်ဖိုးတွေအတိုင်းသူကလှုပ်ဆောင်ခဲ့တာပ
ါ Harris နဲ့ Walz အစိုးရတက်လာရင် Biden နဲ့ Trump အစိုးရတွေတုန်းကလိုပဲတရုတ်ပေါ်တင်းမာတဲ့မူဝါဒအတိုင်းပဲဆက်သွားမယ်လို့တခြားတရုတ်ရေးရာလေးလာသူတွေကသဘောတူပါတယ
် I think this should be seen around the world in China in Asia as
တရုတ်ကိုကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ဆံမှုကိစ္စဟာအမေရိကန်နိုင်ငံကြားရေးမူဝါဒမှာဆယ်စုနှစ်နဲ့ချီအစဉ်ရှုပ်ထွေးတဲ့ဆက်ဆံရေးဖြစ်မြင်ဖို့လိုပါတယ်အထူးသဖြင့်တရုတ်ကိုဒီမိုကရေစီနိုင်ငံဖြစ်ပြောင်းလဲဖို့ကိစ္စဆိုရင်လည်းတန်ဖိုးထားတဲ့စံနှုန်းတွေကွဲပြားမှုကိုလည်းသတိထားဖို့လိုပါတယ်
ဒါပေမဲ့လည်းတရုတ်အစိုးရရဲ့ထင်မြင်ယူဆချက်ကိုမှန်းဆဖို့ကခက်ပါတယ
်။ I would imagine they're essentially gobsmacked.
ခုချိန်မှာတရုတ်အနေနဲ့သူတို့မျှော်လင့်ထားတဲ့သူမဟုတ်တဲ့အတွက်ဘလို့ဆက်ဆံရမလဲဆိုတာတန်တော်ဖြစ်နေမယ်လို့ထင်ပါတယ်။
1964ခုနှစ်ဖွာနှစ်ယောက်အမေရိကန်မှာမဲဆွယ်စီးယုံနေတာနဲ့တစ်ချိန်တည်းမှာပဲအနာဂတ်မှာဘလို့ဖြစ်လာမလဲဆိုတာကတော့တရုတ်အနေနဲ့ဆက်လက်စောင့်ကြည့်ရမှာပါခင်ဗျာ။
တဲ့ပါတီဒုသမ္မတလောင်းတင်မော့ဆဲအာသာချက်ကိုငင်းချမ်းပြောပြခဲ့တာပါမကြာခင်တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီးကန္တာသုဒ္ဓဆုံးလေအမေရိကန်တခွင်နဲ့တိတ်ပန်တဲ့နေပညာကန္တာတို့ကိုနားဆင်ကြည့်ရှုအောင်ပါပါခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ View မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ View Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ 10:00 အထိ light meter 32 kHz 9303ညနဲ့9383ည လိုင်းဒိုမီတာ58 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ17:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်တံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ View American အသံကလည်း August 16ရက်နေ့တောက်ကြညပိုင်းစီစဉ်တွေကို9:00အထိဆက်ပြီးတော့ပြောပြပေးနေပါတယ်။အခုဒုတိယပိုင်းညဝက်မှာတော့တောက်ကြညတိုင်းပြောပြပေးနေကြပတ်စင်ကဏ္ဍတွေကသူတဆုံးလည်း American တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးအမျိုးသမီးကဏ္ဍပါ။ဒီတစ်ပတ်မှာတော့ American သမ္မတဟောင်းကတော် Rosalynn Carter အောက်မေ့ပွဲကိုပြောထားပါတယ် American သမ္မတဟောင်း Jimmy Carter ရဲ့စနေသမ္မတကတော်ဟောင်း Rosalynn Carter ဟာ2023ခုနှစ်နိုဝင်ဘာလ19ရက်နေ့ကအသက်66နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါ Rosalynn Carter ဟာလူမှုအတိုင်းအဝိုင်းအတွင်းစိတ်ကျန်းမာရေးနဲ့သတိပြုစုစောင့်ရှောက်မှုလိုအပ်သူတွေအတွက်အကူအညီတွေရရှိအောင်ဒီဇိုင်းမမတ်ကြိုးပမ်းအားထုတ်ခဲ့တယ်လို့မြန်မာပြည်ပါဝင်ကမ္ဘာတဝန်းဒီမိုကရေစီလူခွင့်နဲ့မျိုးသမီးအခွင့်အရေးနောက်လူသားအကျိုးပြုလုပ်ငန်းများစွာကိုဦးဆောင်လုပ်သူဖြစ်ထင်ရှားပါတယ်။သူ့အကြောင်းတစ်စိတစောင်းကိုမက်ခင်ဖြူထွေးပြောပြပေးပါဦးခင်ဗျာ။
American သမ္မတဟောင်း Jimmy Carter လက်ထက်1989ခုနှစ်ကနေ1981ခုနှစ်အထိသမ္မတကတော့လည်းဖြစ်သမ္မတ Carter ရဲ့အနီးဆုံးအကြံပေးလည်းဖြစ်တဲ့ Rosalynn Carter ဟာအသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေအပါအဝင်လူဖွဲ့စည်းတွင်အကူအညီလိုအပ်သူအားလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုတွေရရှိအောင်အထူးသဖြင့်စိတ်ကျန်းမာရေးဆိုင်ရာအကူအညီတွေရအောင်ရှေ့ရန်ကဥဆောင်ဥရွက်ကြိုးပမ်းခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တန်းတူအခွင့်ရေးနဲ့ခွင့်လန်းတွေရရှိအောင်ဥဆောင်ကြိုးပမ်းခဲ့တဲ့ချန်ပီယံတစ်ယောက်ပါလို့သမ္မတကတော်ဂျေးဘိုင်ဒန်ကပြောပါရယ်။နိုဝင်ဘာလ19ရက်နေ့ကမစ္စစ်ကာတာကွယ်လွန်ပြီးမကြခင်မှာပဲသမ္မတဘိုင်ဒန်နဲ့သမ္မတကတော်ဂျေးဘိုင်ဒန်တို့ကပူးတွဲကြင်ကြားချက်ထုတ်ပြန်လာမှာအခုလိုဖော်ပြပြောဆိုခဲ့တာဖြစ်ပါရယ်။အမေရိကန်ပြည်ထောင်စုမှာဂျေးစရော်နီအားလျက်ဆဖို့ရက်ပိုင်းအလိုမှာပဲမစ္စစ်ကာတာကွယ်လွန်သွားတာမို့အားလျက်ကာလဆူတောင်းမှုတွေလုပ်ကြတဲ့အခါကာတာမိသားစုအတွက်ဝိုင်းဝန်းမြစ်တာပို့တာကြဖို့လေသမ္မတကတော်ဂျေးဘိုင်ဒန်ကဗာဂျီးနီးယားပြည်နယ်နော့ဖော့ခ်မှာအမေရိကန်စစ်မှုထမ်းအနေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားခဲ့ပါတယ
် I'm sorry that I have to lead this off with a sad announcement our former first lady Rosalynn Carter has just passed and
ဖော်နဲစရာတရင်နဲ့ဆရာစိတ်တော်မကောင်းပါဘူးသမ္မတကတော်ဟောင်း Rosalynn ကတော့ကွယ်လွန်သွားပါပြီသူဟာစိတ်ကျမ်းမာရေးနဲ့ကျမ်းမာရေးဆောင်ရှားမှုလုပ်ငန်းတွေအပြင်အမျိုးသမီးအခွင့်အရေးကြိုးပမ်းမှုတွေအတွက်ထင်ရှားသူတူဖြစ်ပါတယ်။အခုလိုအားလိုက်ရကာလဆူတောင်းပွဲတွေမှာကာတာမိတာစုအတွက်ဝိုင်းဝန်းမြစ်သာပို့သားကြဖို့မျှော်လင့်ပါတယ
်။ Rosalynn Carter ဟာတိုင်းပြည်အတွက်လေးစားဂုဏ်ယူစရာရှေ့ဆောင်လမ်းပြချန်ပီယံအမျိုးသမီးတူဖြစ်ပါတယ်လို့သမ္မတကတော်ဟောင်း Michelle Obama ကလည်း X လူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့သမ္မတကတော်ဟောင်းလော်ရာဘုရှ်ကလည်း Mrs. Carter ဟာကုန်းသိက္ခာပြေဝရဲစိတ်ထက်ကြန့်ခိုင်သူလေးစားအတူတူစရာအမျိုးသမီးတဦးပါလို့ချီးကျူးပြောဆိုပါရယ် Mrs. Carter ဟာလူမှုတိုင်းဝိုင်းအတွင်းအလေးပေးမခံရတဲ့စိတ်ကျန်းမာရေးဝေဒနာခံစားနေရသူတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရအောင်နဲ့သူတို့အတွက်ကာကွယ်မှုတွေပေးနိုင်အောင်လိုအပ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်တဲ့အထိဆယ်စုနှစ်နဲ့ချီဒီဇိုင်းမမတ်ဦးဆောင်လှုပ်ဆောင်ခဲ့သူဖြစ်ပါရယ်သူရဲ့မဆုံမနစ်အားထုတ်ကြိုးပမ်းမှုတွေကြောင့်ပဲအမေရိကန်လူမှုအတိုင်းအဝိုင်းထဲမှာဒီလူတွေနဲ့ပတ်သက်တဲ့ကျင်းပြောင်းတဲ့အမြင်ယူဆတွေပြစ်ပယ်မှုတွေအဆုံးသတ်ခဲ့ပါတယ်။ဒါဟာတိုင်းပြည်အတွက် Mrs. Carter ခြံရစ်တဲ့အမွေကောင်းတစ်ခုပါပဲလို့သမ္မတဟောင်း Bush ကလည်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ Carter Center အကြီးအကဲဟောင်းတာဝန်ယူခဲ့ဘူးတဲ့ John Hartman ကလည်း Mrs. Carter ဟာအားလုံးအတွက်လေးစားအတူယူစရာကောင်းသူလို့ခုလိုပြောပါတယ်
။ Mrs. Carter led by example.She rarely asked anyone to do
Mrs. Carter ဟာဥပမာကောင်းတွေနဲ့ရှေ့ဆောင်လမ်းပြခဲ့သူပါ။သူကိုယ်တိုင်မလုပ်တဲ့အရာဆိုရင်တခြားလူတွေကိုလည်းလှောက်ခိုင်းခဲ့ပါတယ်။လူတိုင်းကိုဂုဏ်သိက္ခာရှိရှိလေးလေးစားစားဆက်ဆံတတ်ပြီးတော့ဟိတ်ဟမထားတဲ့သူပါ။လူတွေအတိမတ်ပြုခောင်းကိုယ့်ကိုယ်ကိုအမွန်းတင်တာမျိုးဘယ်တော့မှမလုပ်ပါဘူး။ ူဟာကျွန်တော်တို့အားလုံးအတွက်လေးစားအားကျစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ဆက်ရှိနေမှာပါ
Mrs. Carter ဟာသူ့မတိုင်ခင်တခြားသောသမ္မတဂရော်တွေနဲ့မတူအစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွေမှာသမ္မတနဲ့အတူပါဝင်တက်ရောက်ခဲ့ပြီးသမ္မတ Carter ရဲ့အနီးကပ်အကြံပေးလုပ်ခဲ့တာပါသမ္မတကိုစားနိုင်ငံခြားခီးစဉ်တွေသွားရောက်ခဲ့တယ်လို့သမ္မတ Carter လက်ထက်နိုင်ငံခြားရေးမူဝါဒလူ့ခွင့်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့ပါတယ်သမ္မတ Carter ကလည်း Rosely ဟာကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းပါကျွန်တော်ရဲ့အပြည့်ပြည့်စုံစုံကိုဝါလဲဖြစ်ပါတယ်ကျွန်တော်ဘဝမှာဩဇာအညောင်းဆုံးပုဂ္ဂိုလ်လေးဖြစ်လိမ့်မယ်လို့ထင်ပါတယ်လို့ပြောဆိုခဲ့ပါတယ်။ Mrs. Carter ကိုတချို့ကပူရဲသမရလို့တော့အချင်းချင်းကြားမှာပြောဆိုခဲ့ကြတာရှိသလိုသူဟာသမရ Carter ချက်နိုင်ငံရေးအယူအဆအတွေးခေါ်ပိုင်းမှာအားကောင်းသူအဖြစ်သမရအကြံပေးအများပြားကလည်းအတိမတ်ပြုပြောဆိုခဲ့ကြပူပါတယ်။သမရ Carter နဲ့ပတ်သက်လို့ဝေဖန်တာတွေရှိရင်တော့ Mrs. Carter ကိုတော့ဝေဖန်မှုသိမ့်မရှိတဲ့အထိလေးစားအတိမတ်ပြုခံခဲ့ရတာဖြစ်ပါတယ်။သမ္မတကာတာဆူရလက်ထက်ကလက်တင်အမေရိကနိုင်ငံတွေမှာအာဏာရှင်တွေကြီးစိုးပြီးလူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေအများပြားကြုံနေရချိန်မှာမစ္စစ်ကာတာဟာခင်မွန်းဖြစ်သူသမ္မတကာတာကိုစားအဲ့ဒီနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးလူ့ခွင့်ရေးပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖိအားပေးပြောဆိုခဲ့တဲ့သူဖြစ်ပါတယ်။လူ့ခွင့်ရေးချိုးဖောက်တဲ့သူတွေအာဏာရှင်အစိုးရတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုရာပြောဆိုခဲ့တယ်လို့အပြောင်းလဲတွေမလုပ်ရင်စစ်ရေးနဲ့တခြားအကူအညီတွေပေးမှာမဟုတ်ဘူးဆိုရာကိုပြက်ပြက်သားသားပြောဆိုခဲ့တဲ့သူဖြစ်ပါတယ်။ကာတာဆိုရာတပ်တန်းအတွင်းလူ့ခွင့်ရေးနဲ့တရားမျှတရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တယ်လို့ပဲအင်မီရော်ကထွက်ခွာပြီးတဲ့နောက်ပိုင်းမှာလဲကာတာစနီးမောင်နိုင်ဟာကမ္ဘာတဝန်းလူ့ခွင့်ရေးနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့ရန်ကနေဆက်လက်ပါဝင်လှုပ်ရှားခဲ့ကြပါတယ်။1982ခုနှစ်မှာကာတာစင်တာကိုတည်ထောင်ခဲ့တယ်လို့မြန်မာအပါဝင်ကမ္ဘာတဝန်းနိုင်ငံပေါင်း80ကျော်မှာလူ့ခွင့်ရေးချိုးဖောက်ခံရသူတွေဘက်ကရပ်တည်ပြီးအာဏာရှင်အစိုးရတွေကိုဖိအားပေးတာလူ့လက်မျှတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့လေလာစောင့်ကြည့်ထောက်ပြတာအပါအဝင်ဒီမိုကရေစီစနစ်ခိုင်မာအားကောင်းလာစေဖို့နဲ့ငြင်းငြိမ်းတည်ဆောက်မှုတွေမှာအားပေးကူညီလာခဲ့တာဖြစ်ပါတယ်ယူကပွဲဆောင်ကြီးလေလာမှုတွေမှာမစ္စစ်ကာတာနဲ့အတူအနည်းငယ်အလုပ်လုပ်ခဲ့ပူတဲ့ကာတာစင်တာရဲ့လူခွင့်ရေးဆိုင်ရာအကြီးအကဲအကြံပေးခရင်ရိုင်ယန်ကမစ္စစ်ကာတာနဲ့ပတ်သက်လို့အခုလိုပြောပြပါရယ
် President Carter often would speak about Mrs. Carter as the inspiration for his human rights policy.
သမ္မတကာတာကသူစနီးမစ္စစ်ကာတာကိုလူခွင့်ရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာလေးစားဂုဏ်ယူရသူအဖြစ်မကြာခဏပြောလို့ရှိပါတယ်Mrs. Carter ဟာအင်မတန်မြတ်မြတ်တတ်တတ်တွေးခေါ်ဆင်ခြင်တတ်သူပါဖြစ်ပြနေတာကိုသိကြလေ့လာစူးစမ်းပြီးမြတ်မြတ်တတ်တတ်ကြည့်ပါတယ်ကျမသူနဲ့အတူရွေးကောက်ပွဲစောင့်ကြည့်မှုတွေမှာရှိခဲ့ပါတယ်တခုခုကိုသူသတိပြုမိပြီဆိုရင်ဒီနေရာမှာဘာကြောင့်ဒီလိုဖြစ်တာလဲဒါကတော့တိတ်အဆင်မပြေဘူးစသဖြင့်ထောက်ပြပြောလို့ရှိပါတယ်တမနာအနေနဲ့ငြင်းချမ်းရေးဖန်တီးသူတယောက်ဖြစ်ခြင်းပေမဲ့သူကိုယ်တိုင်မလုဆောင်နိုင်တဲ့အခါမျိုးမှာမစ္စစ်ကာတာကခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးကူညီဖြည့်ရှင်ပေးတတ်ပါတယ
်မစ္စစ်ကာတာတို့ဇနီးမောင်နဲ့ဦးဆောင်တဲ့ကာတာစင်တာဟာမြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့2020ရွေးကောက်ပွဲမှာရောအဲ့ဒီမတိုင်ခင်2015ရွေးကောက်ပွဲမှာပါနိုင်ငံတကာကလိလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ပါဝင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တစ်လမ်းကကူညီပေးနေတာဟာအခုချိန်ထိလည်းဖြစ်ပါတယ်သမရဂျီမီကာတာကိုယ်တိုင်2013ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တာရှိတယ်လို့အဲ့ဒီအချိန်ကအာဏာပိုင်တွေနဲ့ရောဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အပါအဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ကာတာစီးမောင်နဲ့ဟာမြန်မာအပါအဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးစီးရဲမွေးတည်မှုပပျောက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့တာကြောင့်လူသိများပါတယ်။ဒါကြောင့်လည်းမစ္စစ်ကာတာကွယ်လွန်ချိန်မှာသူရဲ့လူသားကောင်းချိုးပြုလုပ်ငန်းတွေကိုသတိတရဖော်ပြကြသလိုသူရဲ့စာပနာကိုလာရောက်ဂါရဝပြုသူတွေလည်းအများပြားရှိခဲ့ပါတယ်။ဒီအထဲမှာ Michael Abramson လည်းပါပါတယ
်။ I just wanted to pay my respects to Mrs. Carter. She did a lot of great things both as First Lady and with the
Miss Carter ကိုဂါရဝပြုခြင်းလို့လာခဲ့တာပါ။သူဟာကောင်းချိုးများစွာပြုခဲ့သူပါ။သမရဂရော်တယောက်အနေနဲ့ရော Carter Center အနေနဲ့ရောအများကြီးကောင်းချိုးပြုခဲ့ပါတယ်။ဒါကြောင့်ခုလိုလာပြီးကာရဝပြုတဲ့လို့ထင်ပါတယ
်အသက်83နှစ်အရွယ်စင်ဒီယာစမစ်ကတော့မစ္စစ်ကာတာဟာသူတသက်တာမှာအထူးခြားဆုံးလေးစားအတူယူစရာအမျိုးသမီးတွေကတယောက်ဖြစ်ပါတယ်လို့ပြောပါတယ
် She was a trailblazer but the thing I value about her the most
သူဟာရှင်းဆောင်လန်းပြသူတူပါသူနဲ့ပတ်သက်ပြီးတော့ကျမတန်မိုးထားဆုံးကတော့လူတွေပေါ်မှာထားတဲ့သူရဲ့ကောင်းမွန်တဲ့စေနာနဲ့မြတ်တာတရားကိုပါမြတ်တာတရားနဲ့ဥဆောင်ပြခဲ့တယ် မကောင်းမှုတွေနဲ့လမ်းမပြခဲ့ပါဘူးချစ်ချင်းမေတ္တာနဲ့တနာကျင်နာတဲ့သူတယောက်ဖြစ်တယ်လို့ဘလို့အခက်အခဲအကျိုးဆက်တွေကြုံရပါစေသူယုံကြည်ရာအတိုင်းလှုပ်ဆောင်သူလည်းဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မသူ့ကိုအမတန်လေးစားပါတယ်ရှင်သူကအမျိုးသမီးအားလုံးအတွက်ဆန္ဒနမူနာကောင်းဖြစ်ပါတယ
် Mrs. Carter ရဲ့မွေးရမြေဂျော်ဂျီယာပြည်နယ်အတလန်တာမြို့မှာအင်္ဂါနေ့ကကျင်းပတဲ့စာဗနာအခမ်းအနားကိုတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်သမ္မတဟောင်းဘီကလင်တန်တို့ဇနီးမောင်နဲ့အရင်သမ္မတရဲ့ကတော်ရီဖြစ်ကြတဲ့ Laura Bush, Michelle Obama နဲ့ Melania Trump အပြင်ဒုသမ္မတ Kamala Harris နဲ့ခင်မွန်းတယ်တို့လည်းတက်ရောက်ခဲ့ကြပါရယ်။ Mrs. Carter ဟာကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။အသက်98နှစ်အထိနေသွားခဲ့တဲ့ Bess Truman ပြည်ရဲ့ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော်ဖြစ်ပါရယ်။သမ္မတ Carter နဲ့အိမ်နောက်သက်89နှစ်တန်ခဲ့ပြီးသား3ယောက်သမီး1ယောက်နဲ့မိမိတွေကျန်ခဲ့ပါရယ်။လူကြီးယောဂာနဲ့အေးအေးချမ်းချမ်းကွယ်လွန်သွားခဲ့တဲ့ Mrs. Carter ရဲ့အလောင်းကိုတော့သူ့မွေးရဂျော်ဂျီယာပြည်နယ် Plains မြို့မှာနိုဝင်ဘာလ29ရက်နေ့ကနေချခဲ့ပါတယ်။သူကွယ်လွန်သွားပြီပဲလို့လူသားအကျိုးပြုသူ့လုပ်ရက်တွေကနောက်လာနောက်သားတွေအတွက်ရေးစားအတူယူစီရအဖြစ်ပျော်စမတ်ပြုကြံ့ရင်ခဲ့မှာဖြစ်တဲ့စူရာတင်ပြရေးဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာပါရစေရှင်။နောက်တစ်ပတ်မှာပြန်ဆုံကြပါဦးမယ်။ကျမသူကြီးဖြစ်ပါရှင်။
American Tamara Carter Russellin Carter အမှုဘဲကိုမက်ခင်ဖြူထွေးပြောပြတဲ့အမျိုးသမီးကဏ္ဍမှာနှာစင်ကြည့်ရှုခဲ့ရတာပါအခုတော့သုတဆုံလင် American တခွင်မှာဒီတစ်ပတ်မှာတော့ American ကြောင်းထဲမှာဖုန်းသုံးစည်းကမ်းနောက်ငွေဖောင်းပွားမှုနဲ့နယူးယောက်ကစာတောက်ဆိုင်စည်းကမ်းသစ်တွေကိုပြောထားပါတယ် American စာတင်ကြောင်းထဲမှာဖုန်းသုံးပြုခွင့်ပိတ်ပင်ဖို့ဒါမှမဟုတ်စာတင်ချိန်အတွင်းဖုန်းသုံးခွင့်မပေးဖို့အခုစည်းကမ်းထုတ်လာကြပါတယ်နောက်ငွေကြေးဖုံးပွားမှုကြောင့်လည်းဈေးစခကြည်လာပြီးကြောင်းတချို့ပိတ်လိုက်ရပါတယ်။ဒါအပြင်နယူးယောက်စတီကစားတောက်ဆိုင်တွေဆိုင်ပြင်ပမှာယာယီတက်ထိုးရောင်းချတာကိုပိတ်ပင်လိုက်တာတွေကိုကိုအောင်စုစည်းပြောပြပေးပါဦးခင်ဗျာ။
ကယ်လီဖိုးနီးယားပြည်နယ်အတွင်းကအမေရိကန်ခြေကံပညာကျောင်းတွေမှာဖုန်းသုံးပြုတာကိုကန့်သတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးဖြစ်တဲ့ Los Angeles အခြေခံပညာကျောင်းအုပ်ချုပ်ရေးနယ်မြေအတွင်းမှာဆိုရင်ကျောင်းသူကျောင်းသားပေါင်း5000ကျော်ရှိတာပါ။အခုအခါမှာတော့ကျောင်းချိန်အတွင်းဖုန်းသုံးပြုခွင့်ပိတ်ပင်လိုက်ပြီးလာမယ့်2025ခုနှစ်ဇန်နဝါရီလမှာဒီစီမင်းစတင်အသက်ဝင်မှာပါ။
It's good for the governor but
ဆက်ဖို့တို့ပြရဟာဆရာဆရာမတွေကျောင်းသူကျောင်းသားတွေအတွက်အလွန်နှောက်ယှက်ဖြစ်တာကြောင့်အုပ်ချုပ်ရေးမှုအခုလိုတိုက်တွန်းလိုက်တာကောင်းပါတယ်။ကျမကလေးတွေဆိုရင်လည်းဖုန်းကိုတစ်ချိန်လုံးကြည့်နေလို့အတန်းထဲမှာဆိုရင်လည်းစာကောင်းကောင်းသင်ယူနိုင်တော့မှာမဟုတ်ပါဘူး။ဒါကြောင့်စီကံတင်းကျပ်တဲ့မှာတယ
်။ Utah, Florida, Louisiana ပြည်နယ်နဲ့ဒေသတချို့ကကျောင်းတွေမှာစာသင်ချိန်အနှောက်ယှက်ဖြစ်တာကြောင့်ဖုန်းသုံးပြုခွင့်ကန့်သတ်ပိတ်ပင်လိုက်ပြီးတဲ့နောက်ကယ်လီဖိုးနီးယားနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာပါအခုလိုစီမင်းတင်းကျပ်ဖို့ဆောင်ရွက်လာတာပ
ါ I mean as an educator you know I had
ဆက်တင်ချိန်မှာဖုံးဖြည်တာမျိုးမလုပ်ဖို့ဆရာမတယောက်အနေနဲ့ပြောပေမဲ့လည်းလက်မခံပါဘူးသူတို့ကဖုံးကိုလက်ကနေပြီးတော့မချခြင်းကြတာပါ TikTok Instagram ဗီဒီယိုတွေကအကျော်လေးကိုအနှောက်ယှက်ဖြစ်စေပါတယ
်ခုကကျောင်းတော်တော်များများမှာဖုံးမသုံးဖို့စီကံသတ်မှတ်ထားပေမဲ့လည်းကျောင်းသားတွေကတော့နှီးမျိုးစုံနဲ့ကွယ်ဝဲအသုံးပြုကြတာကြောင့်လိုက်လံတားဆီးဖို့လည်းအခက်ကြုံရပါတယ်။တကယ်လို့ရေးပေါ်အခြေအနေကြုံလာရင်သားသမီးတွေကိုဆက်သွယ်လို့မရမှမျိုးမိဘတွေကလည်းစိုးရိမ်နေကြပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကအကြောင်းတချို့မှာတော့လိုအပ်ချက်နဲ့အညီလိုက်လျောညီထွေဆောင်ရွက်တယ်လို့ဆိုပါတယ်
။ A lot of places are talking about cell phone bans, but here
ကျောင်းတွေမှာဆဲလ်ဖုန်းမသုံးရဘူးဆိုပြီးတော့တားမြစ်ပါတယ်။ Rock Hill ကျောင်းမှာတော့ဖုန်းသုံးခွင့်ပေးထားပါတယ်။ဒါပေမဲ့အသုံးပြုခွင့်ပေးတဲ့အချိန်မှသာသုံးရမှာပါ။ကျောင်းကိုဖုန်းယူလာလို့ရပေမဲ့ဖုန်းပိတ်ထားပြီးတော့အိတ်ထဲမှာထည့်ထားရပါမယ်
။လူမှုကွန်ရက်မီဒီယာတွေဟာလူငယ်တွေရဲ့ဘဝအပေါ်စိုးကျိုးတက်ရောက်နိုင်တာကြောင့် Social Media မှာတင်တဲ့ဗီဒီယိုတွေမှာသတိပေးစာထည့်သွင်းပေးဖို့ American ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ် Dr. Vivek Mathi ကကွန်ဂရက်စ်လွှတ်တော်ကိုတိုက်တွန်းပြီးနောက်ပိုင်းမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးနယူဆမ်ကလည်းဖုန်းသုံးခွင့်စီကံတင်းကျပ်ဖို့ဆောင်ရွက်လာတာပါတကယ်တော့2019ခုနှစ်ကတည်းကကျောင်းချိန်အတွင်းဖုန်းသုံးပြုခွင့်တားဆီးဖို့ကျောင်းတွေအလိုက်စီကံသတ်မှတ်ခွင့်ပေးထားတာပါခင်ဗျာလတ်စကာပြည်နယ်ဝါစီလာမှာရှိတဲ့ The Middle Lakes CCS မူဂျိုစင်တာတချို့ကိုမကြခင်အပီးတိုင်ပိတ်တော့မှာပါက
COVID ကယောဂကာလနောက်ပိုင်းငွေကြေးဖောင်းပွားလာတာအပြင်လစာနှုန်းတွေတက်လာတာကြောင့်ကျောင်းဆက်ဖွင့်ဖို့အခက်ကြုံလာတာပ
ါ With inflationary pressure
ငွေကြေးဖောင်းပွားလာပေမဲ့ကျွန်တော်တို့ရဲ့ဝင်ငွေကအရင်တိုင်းပါပဲဒါကြောင့်နေထိုင်စားစရိတ်ကာမီအောင်ဝန်ထမ်းတွေကိုလစာတိုးမပေးနိုင်တော့ပဲအကျဉ်းအကျပ်ကြုံနေရပါတယ
်ကျောင်းဆရာဆရာမတချို့ဟာကျောင်းဝန်ထမ်းလစာတဲ့ပူရတဲ့ဈေးဆိုင်တွေမှာပြောင်းလုလုကြပါတယ်ဝန်ထမ်းတွေအလုပ်ကနေနောက်ထပ်ထွက်မသွားအောင်မူဂျိုစန္ဒာကဖွင့်ထားတဲ့ကျောင်းတချို့ကိုပေါင်းလိုက်ရပါတယ်Anchorage မြို့စင်ဂျီဘုံချူဂီရက်အရက်ကမူဂျူစင်တာကို1980ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါ။အဲဒီနောက်တစမြို့ကွယ်ကျယ်ပြန့်လာတာကနေ CCS မူဂျူစင်တာဆိုပြီးတော့ပြောင်းလဲခေါ်ဆိုပြီးကျောင်းတချို့ထပ်မံဖွင့်ခဲ့ပါတယ်။ကျောင်းတွေတိုးချဲ့ဖွင့်ဖို့လိုအပ်တာကြောင့်လူငယ်ငယ်သားနေထိုင်တဲ့ချူဂီရက်အရက်ကမူဂျူကျောင်းကို2022မှာပိတ်ပစ်ခဲ့ရပါတယ်။
our board of directors and our policy council
ကျောင်းအုပ်ချုပ်ရေးအဖွဲ့အကြံပေးအဖွဲ့နဲ့မိဘတွေအနေနဲ့ခက်ခက်ခဲခဲဆုံးဖြတ်ချက်ချရတာပါဒီစင်တာကိုပိတ်လိုက်ဖို့ပါအဲ့ဒါဆိုရင်ငွေပိုထွက်လာပြီးဝန်ထမ်းတွေကိုနောက်နှစ်မှလစာတိုးပေးနိုင်ပါလိမ့်မယ
်ဝင်ငွေနဲ့မိသားစုဝင်တွေအတွက်ကျောင်းဆောက်ပေးဖို့ American ပြည်ထောင်စုအစိုးရကဟိုတုန်းကတော့ရမုံငွေတည့်ရိုက်ချထားပေးပေမယ့်လေအခုနောက်ပိုင်းမှာတော့ရမုံငွေထပ်မပေးတော့တာကြောင့်ကျောင်းတချို့ပိတ်လိုက်ရတာပါအခုလိုကျောင်းတချို့ပိတ်လိုက်ရတာကြောင့်ဖွင့်ထားတဲ့ကျောင်းတွေမှာတက်ဖို့သွားမယ်။လမ်းခရီးကအတော်လေးဝေးပါတယ်
။ You know I hate to use the word detrimental
but ကျက်စီရပျက်စီကြောင်းဆိုတဲ့စကားလုံးကိုမသုံးချင်ပါဘူး။ဒါပေမဲ့အဲ့လိုဖြစ်လာမှာပါ။ဘာလို့လဲဆိုတော့ဒီလိုအခြေအနေရဲ့တက်ရောက်မှုကိုကလေးတွေကြုံရမှာပါ။ဓာတ်ဆီဈေးတွေတက်ပြီးတော့သွားလာစရိတ်တွေတိုးလာမှာဖြစ်သလိုအလုပ်ပုံမှန်အောင်သွားနိုင်ဖို့ခက်လာလို့ပါ။
ကျောင်းတွေပိတ်လိုက်ရတာကြောင့်ခုအခါကလေး50လောက်သာကျောင်းမှာလက်ခံနိုင်တော့မှာပါ။တခြားကလေး45ယောက်ကတော့ Middle Lakes Center မှာကျောင်းဆက်တက်နိုင်တော့မှာမဟုတ်ပါဘူးခင်ဗျာ။ COVID ကယောဂကာလအတွင်း New York City ကစားသောက်ဆိုင်တချို့ဆိုင်ပြင်လူသွားလမ်းဘေးကပ်ပြီးတော့ယာယီတဲထိုးကစားသုံးသူဧည့်သည်တွေကိုနေရာချထားပေးပါတယ်။ New York City မှာပုံမှန်အားဖြင့်ဆိုင်ပြင်မှာခုလိုရောင်းချခွင့်မရှိပေမယ့်လေကိုဗစ်ကာလကဆက်လို့ယောဂကူးစက်မှုတားဆီးတဲ့အနေနဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာရောင်းချခွင့်ပေးထားတာပါခုခါမှာတော့မြို့ကောင်စီကစီမင်းစီကံတချို့ပြောင်းလဲလာပါပြီ
New York City is changing their laws for
New York City မှာဆိုင်ကိုလာစားတဲ့သူတွေထိုင်တဲ့ခုံဆိုင်ပြင်ဘက်မှာချထားဖို့အတွက်ဥပဒေအသစ်တွေထပ်ထုတ်ထားပါတယ်ဒီဥပဒေအရအပြင်မှာချထားတဲ့ဇပွဲကလထိုင်အတွက်အခွန်ပေးရမှာဖြစ်တယ်လို့တခြားလိုအပ်မဲ့အသုံးဆောင်တွေလည်းထားပေးရမှာပါဒါပြင်ယာယီအမိုးကတဲဆောက်ထားတာကိုလည်းတစ်နှစ်တစ်ခါဖြတ်ပြီးတော့ပြန်ပြင်ရမှာပါ
American ပြည်ထောင်စုမှာဝယ်ယူသုံးဆွဲသူတွေအနေနဲ့မဖြစ်စေရေးတာဝန်ရှိသူတွေကစက်မှတ်ပါတယ်အထူးသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာပါစားတောက်ဆိုင်ချက်ပြုတ်တဲ့နေရာအပြင်ဆိုင်တွင်းဆိုင်ပြင်မှာလည်းတန့်ရှင်းအောင်စီချောရပါတယ်ဒါပေမဲ့လည်းဆိုင်ပြင်ကယာယီတဲကိုတစ်နှစ်တစ်ခါပြန်ပြင်ဆောက်ဖို့ကတော့စားတောက်ဆိုင်ပိုင်ရှင်တွေအတွက်အခက်တွေ့စေရပါ
It's sad that we have to shut this down because
ကိုအတွက်လိုအပ်တော့လဲလုပ်ရမှာပါပဲလုပ်ငန်းအတွက်ပို့အဆင်ပြေလို့ပါဖြစ်နိုင်ရင်တော့အသစ်ပြန်ပြင်ဆောက်ရတာမျိုးမလုပ်တော့ပဲဒီတိုင်းပဲထားစီလို့ပါတယ
်ကိုဗစ်ကယောဂကာလနောက်ပိုင်းမှာငွေကြေးဖောင်းပွားလာပြီးကုန်စည်နှုန်းတွေကလည်းတက်နေတာပါဒီလိုအခြေအနေကိုကုစားဖို့အစိုးရကကြိုးစားနေပေမယ့်လည်းခုထိတော့မအောင်မြင်သေးပါဘူးအမေရိကန်သမ္မတရွေးကောက်ပွဲနီးလာတာကြောင့်ဒီလိုပြဿနာတွေကိုဖြေရှင်းပေးမယ်ဆိုပြီးတော့လဲသမ္မတလောင်းတွေကမဲဆွယ်စည်းရုံးနေကြပါတယ်ဒါပေမဲ့လဲကိုရတဲ့ဝင်ငွေပေါ်ကသာဆုံးဖြတ်လုပ်ကံရမှာဖြစ်တယ်လို့ဆိုသူကပြောပါတယ
် We will try the first year and see how it goes but
ပထမတစ်နှစ်စမ်းလုပ်ပြီးတော့အခြေအနေကိုကြည့်ပါမယ်။ကျမတို့ရောင်းရသမျှငွေနဲ့ပြန်ဆောက်ရလို့ကုန်လဲဆိုရင်တော့ကျမတို့အပြင်ဘက်မှာထိုင်မှုနေရာထားတော့မှာမဟုတ်ပါဘူး။ဆိုင်ကန်းကျင်းနဲ့ပဲဆက်ဖွင့်သွားပါတော့မယ
်။စားသောက်ဆိုင်ပိုင်ရှင်တွေဟာယာယီတဲကိုစောင်းကာလမှာဖြုတ်ချသိမ်းဆည်းရမှာကြောင့်သိမ်းဆည်းဖို့ကုန်ကြစည်းလည်းပူလာမှာပါ။နေရာဒီမှာဆိုရင်တော့အစ်စ်ပြန်တက်ဆင်ရမှာကြောင့်အမြတ်ငွေတော်ကြံမမလားဆိုပြီးတော့လဲစိုးရိမ်နေကြတာပါခင်ဗျာ။
အမေရိကန်ကျောင်းတွေမှာဖုန်းသုံးစီကံတာမြင့်ချက်တွေထုတ်ပြန်တာနောက်ငွေကြေးဖောင်းပွားမှုတွေကြောင့်ကျောင်းတွေပေါ်ထိခိုက်ကြတဲ့နယူးယောက်မှာတော့စားသောက်ဆိုင်စီကံတွေထုတ်ပြန်လာတာကိုကိုအောင်ပြောပြတဲ့တုဒ္ဒတခွင်အမေရိကန်တုဒ္ဒဆောင်လေအမေရိကန်တခွင်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ VOA အမေရိကန်တန်ကနေတောက်ကြညာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ပြောပြနေပါတယ်အခုတော့နောက်ဆုံးပတ်စဉ်ကဏ္ဍဖြစ်တဲ့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့မြေရှားသတ္တုဘာကြောင့်အရေးပါတာကိုပြောထားပါတယ်မြန်မာနိုင်ငံမှာမြေရှားသတ္တုတွေကိုစနစ်တကျမတူးဖော်ကြပေမဲ့ကချင်ပြည်နယ်ထွက်တာဘီယန်နဲ့ဒိုက်စပရိုစီယမ်လိုမြေရှားသတ္တုတွေကိုတော့ ကမ္ဘာလေစွမ်းအင်ထုတ်ဓာပိုင်တွေလက်စစ်ကားတွေအတွက်မရှိမဖြစ်လိုအပ်တဲ့ဘက်ထရီကုန်ကျန်းအဖြစ်တန်ဖိုးကြီးပေးဝယ်ယူနေကြတာပါဒီမြေရှား dressing တွေဟာဘလောက်ထိအရေးပါပါသလဲဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
ဆရာခုမြေရှား dressing အကြောင်းကိုသိချင်လို့ပါဆရာဒီမြေရှား dressing ပေါ့နော် rare earth elements ဆိုလို့ရှိရင်မြန်မာနိုင်ငံမှာလည်းထွက်တဲ့ဒီအမတန်မှအသုံးဝင်တဲ့ဆိုပြီးတော့နိုင်ငံတိုင်းကလည်းလိုချင်နေပါတယ်ဆရာဆိုတော့ဒီ dressing မှာဘယ်နှမျိုးပါပါလဲဆရာဘယ်နှမျိုးကိုမြေရှား dressing လို့ခေါ်ပါလဲ
မြေရှား dressing ပေါ့ဥပမာ18ခုရှိတယ်လို့ကျွန်တော်မှတ်ထားတယ်တကယ်တည်း lanthanide series ဆိုခေါ်တယ် lanthanide မှာf vlog လေးခေါ်တယ်အဲ့ဒီကောင်15ခုပါတယ်နောက်တစ်ခုက scandinavian နဲ့เนาะ ethiopian ကနှစ်ခုပါတော့စုစုပေါင်း18ခုဖြစ်သွားတယ် scandinavian ethiopian ကသူတို့နှစ်ခုကိုကျွန်တော်တို့ကအပူကိုထည့်လာတယ်လို့လည်းထင်ကြတယ်သို့တော်လည်းသူလည်း red action ပါတယ် lanthanide series ကတော့အမှန်အရေးပါတဲ့ red action လို့ကျွန်တော်တို့ဟောမှတ်တမ်းတင်ထားတာပေါ့
ဆရာ rare earth เนาะဒီ elements อ่ะဘာကြောင့်ရေးပါပါလဲဆရာ
အဲသူ့မှာတော့ထူးခြားတဲ့ဂုဏ်တတ္တိရှိတယ်လို့ကျွန်တော်တွေ့ရလို့ပဲအမှန်တန်ထူးခြားပါတယ်ဥပမာအဖြစ် neodymium နဲ့ samarium လို့ဆိုရင်เนาะ neodymium လို့ခေါ်တယ်အဲ့ samarium ဒီပစ္စည်းနှစ်မျိုးဆိုရင်ကြံတဲ့စီမှာမတွေ့ရတဲ့ tantalite ဓာတ်အမှန်တန်ကောင်းတယ် permanent magnet လို့လို့ရတယ်အဲတော့သူ့ကိုကျွန်တော်တို့ကအများအားကောင်းတဲ့တန်လိုက်တာလုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်နေရာသုံးလဲဆိုရင်အခုကွန်ပျူတာ hard disk တွေမှာသုံးတယ်ဒါမှမဟုတ်ရင်ကျွန်တော်လေအားလျှက်စက်လဲတဲ့နေရာမှာသုံးတဲ့နေရာမှာလည်းသူကဒီအားလျှက်စက်မှာချက်ချင်းဖျက်စစ်တာပြန်ထုတ်ပေးနိုင်တဲ့နေရာတွေမှာသုံးရတဲ့အတွက်အဲ့ဒီ neodymium နဲ့ samarium ကတော့အမှန်အရေးပါတဲ့ဟာဖြစ်တယ်နောက်တစ်ခုကအယောင်တောက်တာပေါ့ phosphor ဖြစ်တာအမှောင်ထဲမှာမြင်ရတဲ့ဟာတွေပဲကျွန်တော်အခုတတိအများကြီးသုံးနေရတဲ့အမှောင်ထဲမှာဒါကြမီခလုတ်ပိတ်ထားတယ်ဒါပေမဲ့မီခလုတ်ပဲနားလဲစမ်းလို့ရတယ်မြင်နေရတယ်ဒါ phosphor ဆိုခေါ်တယ်အဲ့ဒါ european နဲ့ not darbian မဟုတ်ဘူးအဲ့ဒီမှာဒီတတ္တိတွေရှိပြန်တယ်အဲ့ဒီတတ္တိတွေရှိတဲ့ဟာကျွန်တော်မီလုံးမီချောင်းတွေ process မီချောင်းတွေမှာ phosphor ဖြစ်အောင်လို့ထည့်မယ်ဆိုရင်ဒီတတ္တု not oxide လေးတွေကျွန်တော်တုတ်ပေးခြင်းအဖြစ်အမှန်အဆင်ပြေသွားမယ်နောက်တစ်ခုကတော့ catalyst ဓာတ်ကူပစ္စည်းအနေနဲ့လည်း cerium ဆိုရင်အများကြီးတုံးတယ်သူကလည်းအများကြီးရှိတယ်အလက်တနံတို့ကတော့ကြတော့ဒီရေနံတန့်စင်တဲ့နေရာမှာတုံးပါတယ်အဲ့ဒီကက်တလစ်စီကချက်ချင်းချက်ချင်း W တာကိုတင်းမြန်စေတယ်နည်းနည်းပေါ်ပါထည့်ပြီးုံနဲ့ဒီပစ္စည်းက W ကူပစ္စည်းဖြစ်ပြီးတော့ဓာတ်ကူတယ်ပြီးရင်ဒီပစ္စည်းကသူကိုယ်တိုင်ကတော့မပြောင်းဘူးသူများ W ချင်းအတွက်ကိုလွယ်ကူအောင်လို့သူကကူညီပေးတဲ့အတွက်ဆီရီယန်တို့ကိုအမှန်တမ်းထိရောက်တဲ့ပစ္စည်းအနေနဲ့တုံးအစတုထအချက်ကျွန်တော်ပြောချင်တာကအရေးအကြီးဆုံးကလန်တနာမဲ့အဲ့ဒါကိုနျူကလ িয়ার တတ်တူနဲ့နှစ်ခုလို့တော့ကျွန်တော်တို့ကဒီဖုန်းတို့ကွန်ပျူတာတို့နောက်ဆုံးကြတော့ electric vehicle လို့ခေါ်တဲ့ပြည့်စစ်ကားတွေမှာအဲ့ဒီလန်တနာကိုသုံးပါတယ်အဲ့ဒီလန်တနာကအရေးကြီးတဲ့ဒီဘက်ထရီတွေမှာသုံးတာကြာရှည်ခံတဲ့ဘက်ထရီတွေမှာသုံးတာတွေ့ရပါတယ်အခုထက်တည်းလဲသူတေသနာလုံးနေသေးပဲထက်ခါထက်ခါနဲ့လုံရင်နောက်ဆုံးကြတော့ကျွန်တော်တို့အဖြေကောင်းကောင်းရသွားရင်အမှန်အင်အားကောင်းတဲ့ဘက်ထရီတွေထွက်လာမှဆိုရင်ကျွန်တော်ဆိုလာဆဲတွေမှာအရန်တုံးလို့ကောင်းတဲ့ဆိုလာနဲ့တွဲတုံးတဲ့ဘက်ထရီတွေကိုရမှာဖြစ်ပါတယ
်အဲ့ EV ကားလို့ခေါ်တဲ့ဒီလျှက်စစ်ကားတွေအတွက်ကဒီ rare earth elements မရှိမဖြစ်ပဲပေါ့နော်ဆရာနောက်စစ်ဖက်တွေဘာတွေမှာလဲတော်တော်အသုံးတည်တယ်ပြောတယ်အဲ့ဒါလည်းရှင်းပြပေးပါဦးဆရာ
အဲသူကဒီ missile ကို guide လုပ်ဖို့လိုပါလို့ကြတော့နေရာပေါ်တိတိကျကျသွားဖို့ဟာတွေခဲရန်တွေကိုလမ်းညွှန်ဖို့ radar တွေမှာလဲဒီ red earth တွေအရန်သုံးပါကာကွယ်ရေးစနစ်တွေမှာပေါ့ကျွန်တော်တို့ဒီ jumper တွေဘာတွေမှာအများကြီးထည့်သုံးရတယ် red earth ကမရှိမဖြစ်ဒီစီးရဲအတွက်ကိုခဲရန်တွေ laser တွေနောက်တော့ guided missile တွေမှာအများကြီးသုံးတယ်ဒါကြောင့်သူ့ကိုလည်းအရေးပါတဲ့အနေနဲ့သုံးလို့ရတယ်ဒီဆေးဘက်ဆိုင်ရာလို့ဘာလို့မှလည်းအများကြီးသုံးပါတယ် ီမီရှာဒရက်စင်လို့ပြောတဲ့ဟာကကျွန်တော် MRI မော့ကိုယ်ထဲမှာရှိတဲ့ကလီဇာပစ္စည်းတွေကိုတန်လိုက်ပုံရိပ်နဲ့ရိုက်ရင်သုံးရတယ်အဲဒီ red earth elements ကနေပြီးတော့လောက်လို့ရတဲ့ပစ္စည်းတွေကနေပြီးတော့ MRI ပုံရိပ်ကိုရိုက်ပါတယ
်ဆရာဒီဒီ red earth elements ပေါ့နော်ဒီကအရေးအမတန်အဆုံးတည်တဲ့အရေးပါတယ်သူ့ရဲ့အနာဂတ်အလားအလာလေးနည်းနည်းပြောပြပေးပါဆရာ
ဒီ mobile phone လို့ drone လို့မှာတော့သူကတော့တော်တော်အရေးပါအောင်ပေါ့ကျွန်တော်တို့ကဒီ mobile phone အကောင်းဆုံးလုပ်မယ်ဆိုရင်နှစ်90လောက်ထိ battery အားမသွင်းရတဲ့ဟာတွေလုပ်နိုင်တယ် drone ဆိုလည်းတူကအပေါ်မှာပြန်ပြီးတော့ပြန်မဆင်းမနဲ့အကြာကြီးအားမသွင်းမနဲ့လုပ်နိုင်တယ်အခုခေတ် AI နည်းပညာအတွက်ကို red art ကမရှိမဖြစ်ပဲဘာကြောင့်လဲဆိုရင်ဒီစွမ်းရင်ရမယ်စွမ်းရင်ရရင်စွမ်းရင်ကိုအဆက်မပြတ်ပေးသနိုင် AI နည်းပညာနဲ့ကျွန်တော်တို့ information လာပေးနေပါသူကဆက်လို့သွားလို့ရတယ်လမ်းပေါ်မှာလူမပါဘဲနဲ့မောင်းသွားမဲ့ကားတွေပါဆိုရင်နော်ခုနကဆရာစစ်ကားနဲ့လူမပါတဲ့မောင်းတဲ့ကားနဲ့ဆိုရင်လူတွေကဘာမှမလိုတော့ဘူးဒီ red earth နဲ့အကျိုးပြုနိုင်တဲ့ခေတ်ကာလကိုရောက်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒေါက်တာခင်မောင်ညိုပါမြေရှား trusting တွေကိုပေါ့တဲ့မြေရှားနဲ့လေးတဲ့မြေရှားအဖြစ်ခွဲထားပါတယ်ပေါ့တဲ့မြေရှား trusting တွေကနန်တနမ်ဆီရီယမ်ပရစီယူဒီမီယမ်နီယိုဒီမီယမ်ဆမာရီယမ်နဲ့ယူရိုပီယမ်တို့ဖြစ်ပြီးလေးတဲ့မြေရှားတွေမှာတော့ဂါဒိုလီနမ်ဟိုမီယမ်အာဘီယမ်တူလီယမ်ရက်တဗီယမ်လူတီယမ်စကန်ဒီယမ်နဲ့ယီထရီယမ်တို့အပြင်မြန်မာနိုင်ငံကချင်ပြည်နယ်မှာထွက်တဲ့တာဘီယမ်နဲ့ဒိုက်စပရိုစီယမ်တို့လည်းပါပါတယ်ဒီနှမျိုးဟာအခုချိန်မှာကမ္ဘာတစ်လွှာလျှက်စစ်ကားတွေလေယာဉ်လျှက်စစ်ထုတ်တာဘိုင်တွေအတွက်မရှိမဖြစ်လိုအပ်တဲ့ပါမနန့်တန်းလိုက်ထုတ်ရမှာအရေးပါတဲ့ပစ္စည်းဖြစ်နေတယ်လို့2024မေလထုတ် Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီလိုအမတန်အရေးပါတဲ့မြေရှားသတ္တုတွေကိုမြန်မာနိုင်ငံမှာစနစ်တကျရှာဖွေတာတူးဖော်တာတွေမလုပ်နိုင်သေးဘဲဖြစ်နေတယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလည်ပြရစီ။နောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်။
နေရှာတတူအထူးရေးပါပုံကိုဒေါက်ခင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာနှ ಾಸ င်ကြည့်ရှုခဲ့ရတာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မမများသိအောင်ပြပြပေးပါအောင်ခင
်ဗျထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်အဝတ်ရဲ့တမီပစ်ထွန်းတန်ရှင်အဝတ်ကိုဝန်ကြီးချုပ်သိဖြစ်ထိုင်းလွှတ်တော်ကဒီကနေ့တောက်ကြနေမှာရွေးချယ်တင်မြှောက်ခဲ့ပါတယ်ထိုင်းနိုင်ငံမှာဩဇာရှိန်ဝါကြီးမားတဲ့သက်ဆင်မီသားစုတွေကအသက်38နှစ်အရွယ်ပေထွန်းတန်ရှင်အဝတ်ထားအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာပါတယ်။ပါတီတွဲနိုင်ငံတွဲအလုပ်ကြီးပြုရမယ့်အချိန်ဖြစ်သူကဆုံးဖြတ်ထားသလိုတိုင်းပြည်တိုးတက်ရေးအကောင်းဆုံးလုပ်သွားဖို့မျှော်လင့်တယ်လို့ပေထွန်းတန်ရှင်အဝတ်ကဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်။တိုင်းရင်းသားနဲ့တော်လှန်ရေးတပ်တွေထိန်းချုပ်ထားတဲ့ဒေသတွေမှာအချို့မှုနဲ့ပြည်သူဝန်ဆောင်မှုပို့ပြီးတော့အားကောင်းလာဖို့အမေရိကန်ကထပ်ပြီးတော့ကတိပြုပါရယ်အမေရိကန်နိုင်ငံရေးဌာနအကြံပေး Tom Sullivan အမေရိကန်အစိုးရနိုင်ငံတကာကူညီထောက်ပံ့ရေးဌာန USAID ရဲ့လက်ထောက်စီမံခန့်ခွဲမှု Michael Schiffer နဲ့ online တွေ့ဆုံပွဲမှာအခုလိုကတိပြုတာပါ NUG မြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလာရှိလာတိုင်းသားအဖွဲ့အစုခေါင်းဆောင်တွေအပါအဝင်မြန်မာနိုင်ငံအပြောင်းလဲအတွက်ကြိုးပမ်းနေတဲ့သူတွေနဲ့ American အစိုးရတာဝန်ရှိသူတွေဩဂုတ်လ15ရက်နေ့က online ကနေဆွေးနွေးပါတယ်ပြည်သူတွေကိုကူညီပေးပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပို့ပြီးတော့ကောင်းလာစေဖို့နဲ့တိုက်ရိုက်ပံ့ပိုးကူညီမှုအကူအညီတွေတိုးမြှင့်ပေးဖို့ American ရဲ့ကတိကဝတ်အပေါ်မှာကျေးဇူးတင်တဲ့အကြောင်းပြောကြားခဲ့တယ်လို့ NUG ကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုတရုတ်ကထောက်ခံပံ့ပိုးမဲ့အကြောင်းနဲ့ဒေတာရင်းအာဆီယံအဖွဲ့ကြီးရဲ့မြန်မာအရေးအပြေရှာနိုင်အောင်ကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်ယီကဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်မြန်မာနိုင်ငံတည်ငြိမ်ရေးပြန်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးအတွက်အဖွဲ့အစည်းအလုံးကအပြုသဘောဆောင်လှုပ်ဆောင်မှုမျှော်လင့်တဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်ရှင်
ကျေးဇူးပါမမရသင်းဆောင်မမရသင်းအောင်ရေအခုလိုသတင်းအချင်းချုပ်ပြီးပါတော့ VO ရဲ့တောက်ကြညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကမက်ခင်ဖြူထွေးနဲ့မဆုမနိုပါနောက်စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Justin သွေးနဲ့ Helen Gordiano ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ရပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။